Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့မနက်ဖက်အတန်လွင့်စီစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖက်အတန်လွင့်စီစဉ်ဒီကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်ပါရှင်။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ယူကရိန်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကနေဒါဝန်ကြီးချုပ်ဟာယူကရိန်းကိုတွားရောက်ခဲ့ပါတယ်။ယူကရိန်းကကောက်နှံတင်ပို့မှုပူးပေါင်းဆောင်ရွက်ရေးအတွက်ကုလသမဂ္ဂဟာရုရှားနဲ့ဆွေးနွေးနေပါပြီ။ဗြိတိန်ဝန်ကြီးချုပ်ဟောင်းဘိုရစ်ဂျွန်ဆင်ကတော့လွတ်တော်အမတ်ဖြစ်ကနေနှုတ်ထွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော်ရဲ့
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်မီမှာသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြမှာပ
ါလက်နဲ့ကြည့်နေလဲပြည့်တယ်အဲ့ရွာကားတွေချူရန်တန်ပန်းတန်းပြည့်တာတွေပါတယ်ညအထိတ်မတော်ဆုံးလေရင်နဲ့လာလာပြည့်တယ
်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာဟာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာလေအစားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အခုကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ
်ယူကရိန်းနိုင်ငံတောင်ပိုင်းမှာယူကရိန်းတပ်တွေကရုရှားတပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေချိန်မှာပဲမြောက်ပိုင်းမှာရှိတဲ့ Kiev မြို့တော်ကိုကနေဒါဝန်ကြီးချုပ် Justin Trudeau ဟာကြိုတင်ကြေညာမထားဘဲနဲ့ရောက်လာခဲ့ပြီးတော့ယူကရိန်းသမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါတယ်
Присутні, шановні журналісти, сьогодні я дійсно абсолютно
Канада ဝန်ကြီးချုပ်နဲ့အဖွဲ့ယူကရိန်းကိုလာရောက်တာအတွက်တကယ့်ကိုဝမ်းမြောက်ဝမ်းသာကြိုးစိုးပါတယ်ကနေဒါဟာယူကရိန်းနိုင်ငံနဲ့ပြည်သူတွေလွတ်လပ်ရေးအတွက်ခက်ခဲခဲခဲရုန်းကန်နေတဲ့အချိန်မျိုးမှာအခြေခံကြကြပံ့ပိုးကူညီပေးတဲ့နိုင်ငံဖြစ်ပါတယ်လို့ယူကရိန်းသမ္မတကပြောသွားတာပါကနေဒါဝန်ကြီးချုပ်ကယူကရိန်းနိုင်ငံခါဆန်ဒေတာကရေအားဖြစ်စစ်ဖြန့်ဖြူးရာကာကော့ဖ်ကရေကားပျက်စီးမှုကြောင့်ရေကြီးရေရှမ်းပြီးဒုက္ခရောက်နေသူတွေအတွက်လူသားစာနာမှုအကူအညီ38သန်းခွဲအပြင်နောက်ထပ်အကူအညီဖြစ်ဒေါ်လာ10သန်းချထားပေးမှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာယူကရိန်းကတောက်ကြတဲ့စစ်နေနေတွေမှာစစ်ဆင်ရေးတွေလုပ်ခဲ့ပြီးတော့တချို့နေရာတွေမှာလွန်ခဲ့တဲ့48နာရီအတွင်းရုရှားတွေနေရာယူထားတဲ့ရှေ့တန်းကနေရာတချို့ကိုယူကရိန်းတပ်တွေကထိုးပေါက်နိုင်ခဲ့တယ်လို့ယူကရိန်းစီးနေစဉ်အချိန်ချင်းစောင့်ကြည့်နေတဲ့ဗြိတိန်ကာကွယ်ဝန်ကြီးဌာနကစစ်နေနေမှာပြောပါတယ်။ရုရှားကတော့သူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လင်းနဲ့တချို့ကိုရှေ့လာတဲ့မှာပဲဘယ်လာရုစ်နိုင်ငံမှာနေရာချထားတော့မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြတဲ့ဘယ်လာရုစ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။
ယူကရိန်းကနံစားသီးနှံနေတဲ့အခြားလေယာဉ်ထွက်ကုန်တွေပင်လယ်ထဲကနေတဆင့်ကမ္ဘာကိုတင်ပို့နိုင်မှုအစီအစဉ်မှာရုရှားဆက်လက်ပူးပေါင်းပါဝင်မှုအတွက်ကုလသမဂ္ဂနဲ့ရုရှားတောက်ကြနေမှာစတင်ဆွေးနွေးပါတယ်။ကုလသမဂ္ဂကုတန်ရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာန UNCTAD ရဲ့အကြီးအကဲ Rebecca Greenspan နဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီး Sergey Russian တို့ဆွေးနွေးခဲ့တာဖြစ်ပါတယ်။မကြာသေးမီကမှယူကရိန်းကလှုပ်ဆောင်ခဲ့တာတွေကိုဒီဆွေးနွေးပွဲမှာလစ်လျူရှုထားလို့မရဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကအစည်းအဝေးမစတင်ပေမှာပြောဆိုခဲ့ပါတယ်။ရည်ညွှန်းပြောဆိုတဲ့အဖြစ်အပျက်တွေထဲမှာကာကာကာဆဲကိစ္စရုရှားရဲ့တိုလီဂရီအော်ဒီဆာအမိုနီယာပိုက်လိုင်းကိစ္စအစတာတွေပါဝင်ပါတယ်။ကမ္ဘာပေါ်ကအရှိလျားဆုံးအမိုနီယာပိုက်လိုင်းဖြစ်စည်းခံရတဲ့ကိစ္စမှာယူကရိန်းကလျှို့ဝှက်ကူညီပံ့ပိုးနေတဲ့အဖွဲ့တွေနောက်ကွယ်ကပါဝင်တယ်လို့ရုရှားကဒီရသက်တပတ်အစောပိုင်းမှာဆွဆွဲပြောဆိုခဲ့ပါတယ်။ပင်လယ်ထဲကိုဖြတ်ပြီးကောက်ပဲသီးနှံနေတင်ပို့ခွင့်ကိုတစ်ချိန်ကိုရပ်ပေါင်း120သဘောတူခွင့်ပြုထားပြီးဒီသဘောတူညီချက်ကိုအချိန်ချင်းထပ်တိုးခဲ့တာဖြစ်ပါတယ
်။ဆူရန်နိုင်ငံမှာတော့စစ်တပ်အကြီးအကဲဖာတာအယ်ဘာဟန်နဲ့သူရဲ့တိုင်မဲ့ဖြစ်တဲ့သူလက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မဟာမက်ဟမ်ဒန်ဒါတို့တိုက်ချမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်24နာရီကြာအပြစ်ခတ်ရစဲရေးကိုစနေနေ့ဒေတာစံတော်ချင်းမနေ့6နာရီမှာစတင်လိုက်ပါတယ်။မေလလယ်မှာစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွက် ပြစ်ခတ်ရစဲကိုအချင်းချင်းကျညာခဲ့ပေမဲ့20လေးနာရီမပြည့်ခင်ပါပဲကျိုးပြက်ကုန်တဲ့အတွက်အခုတချိန်နဲ့မြေမမြေဆောင်ကျင်နေပါတယ်။နှစ်ဖက်ပြစ်ခတ်ရစဲဖို့ဂျာဝင်ရှင်နိုင်ပြနေတယ်အမေရိကန်နဲ့ဆော်ရီအော်ရီဗီယာနိုင်ငံတွေကတော့အခုစနေပြစ်ခတ်ရစဲပြပြခင်သူတို့ဆက်ပြီးဂျာဝင်ပြန်ပြီးပြီးတော့မှမဟုတ်ဘူးလို့သတိပေးထားပါတယ်။ဒေသခံတွေကတော့တရက်လောက်ပြစ်ခတ်ရတာတဲ့ တိုက်ပွဲတွေကြောင့်သူက2000လေးပါရှိပြီးဩရင်ဆန့်ခွာထွက်ပြရသူက2000လောက်ရှိနေပါပြီ
။ဒီတိုင်ဝင်ကြီးချုပ်ဘော်ရီဂျွန်ဆန်ဟာလွတ်တော်ကိုယ်စားလှယ်နေရာကနေနှုတ်ထွက်လိုက်ပြီးလက်ရှိအာဏာရရှီယိုဇဲကွန်ဆာဗေးတစ်ပါတီအတွင်းစိတ်ဝမ်းကွဲမှုတွေထပ်မံပေါ်ပေါက်လာပြန်ပါတယ်။သူဝင်ကြီးချုပ်ဖြစ်စဉ်ကကိုဗစ်ပြင်းထန်နေချိန်မှာသူ့ရဲ့ပြုမှုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးသူ့ကိုလွတ်တော်ကိုယ်စားလှယ်တွေကစစ်ဆေးမှုပြုလုပ်တာကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့တောက်ကြနေ့နှောင်းပိုင်းမှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်ပြီးနောက်တနေ့စနေနေ့မှာတော့သူ့ကိုထောက်ခံသူတွေနဲ့အခြားသူတွေအကြာစိတ်ဝမ်းကွဲမှုဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။သူနှုတ်ထွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကိုဗစ်ကာလလူစုဝေးလှုပ်တာနဲ့ပတ်သက်ပြီးသူ့အနေနဲ့လွတ်တော်ကိုလှည့်ပြားခဲ့သလားဆိုတဲ့စစ်ဆေးမေးမြန်းချက်ကိုအဓိကမချေမနှက်တာဖြစ်ပြီးလက်ရှိဝင်ကြီးချုပ်ရရှိစွန်နာကိုလည်းရည်ရွယ်ပြောဆိုထားပါတယ်သူကိုထောက်ခံတဲ့ကွန်ဆာဗေးတစ်လွှတ်တော်အမတ်တွေကတော့သူကိုလူမှုကွန်ရက်စာမျက်နှာမှာချီးကျူးပြောဆိုရေးသားကြပါတယ်ဒါပေမဲ့ကြံတဲ့သူတွေကတော့နှုတ်ဆက်နေကြပါတယ်လွှတ်တော်ကိုယ်စားလှယ်အန်ဒရာချန်ငင်ကတော့အခုလိုအတိတ်ပဲမရှိတာတွေကိုစတင်လိုက်တာအတော်ကိုကောင်းပါတယ်လို့အတော်ကိုကောင်းပါတယ်ရရှိလို့လက်ရှိဝန်ကြီးချုပ်ကိုလှောင်ပြောင်းရေးသားထားပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်ဝမ်မှာစနေနေ့ကပြုလုပ်တဲ့စီးရီးလေ့ကျင့်မှုမှာအကျန်းဖက်သမားတွေရဲ့ပြန်ပြီးဆွေးမှုကနေကဲတင်တဲ့လေ့ကျင့်မှုလည်းပါဝင်ပါတယ်။တောင်ပိုင်းကခေါဆောင်းမျိုးကလေးကပြန်ပြီးဆွေးမှုဖြစ်ပွားတဲ့အခါမှာတင်မော်ရီဟက်ယွန်တွေပါဝင်တဲ့ကဲဇေးရီတွေလှုပ်ဖို့အတွက်လေ့ကျင့်တာလည်းပါဝင်တာပါ။တရုတ်ပြည်မှာကြီးကနေစီးရီးနိုင်ငံရေးဖိအားတွေကိုတိုးမြင်လာတာလို့ရင်ဆိုင်နေရတဲ့ထိုင်ဝမ်ဟာအခုလိုစီးရီးလေ့ကျင့်မှုတွေကိုမကြာမကြာလုပ်လို့ရှိပါတယ်။တရုတ်ဘက်ကစစ်လင်းတွေဟာထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးဇုံကိုပါကျော်လွန်ပြီးနေစဉ်လိုလိုဖြတ်တန်းနေတာဖြစ်ပါတယ်။ထိုင်ဝမ်ကိုတရုတ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်နေကြေညာထားတဲ့တရုတ်အစိုးရကတနေ့မှာထိုင်ဝမ်ကိုလူဝရင်အင်အားသုံးပြီးသိမ်းပိုင်မှာဖြစ်ကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်။စီးရီးလေ့ကျင့်မှုကိုထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကိုရိုင်းလာရောက်ကြည့်ရှုခဲ့တာပါ။ထိုင်ဝမ်ရင်းလက်ချမ်းမှာငြိမ်းချမ်းရေးရဖို့အတွက်ကိုရိုင်းကြိုးပမ်းမှရမှာဖြစ်ကြောင်းထိုင်ဝမ်သမ္မတကမင်းကွန်းမှာခတ်တူတူပြောကြားခဲ့ပါတယ်။ဧပြီလမှာအမေရိကန်လွှတ်တော်ဥက္ကဋ္ဌကဲဗင်မကာတီနဲ့ထိုင်ဝမ်သမ္မတတို့ကယ်လီဖိုးနီးယားမှာတွေ့ဆုံမှုကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကထိုင်ဝမ်ကို၃ရက်ကြာပိတ်ဆို့တဲ့စီးရီးလေ့ကျင့်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကလည်းတရုတ်ကထိုင်ဝမ်ရင်းလက်ချားတဝိုင်မှာ၄ရက်ကြာစီးရီးလေ့ကျင့်မှုလုပ်ခဲ့ပြီးတကယ့်ကြီးအစ်စ်တွေနဲ့စီးရီးလေ့ကျင့်ခဲ့တာလည်းဖြစ်ပါတယ်
။အိန္ဒိယသမုဒ္ဒရာမြောက်ပိုင်းအာရေဗီယန်ပင်လယ်အတွင်းကစိုက်ကလုန်းမုန်တိုင်းဘိုင်ပါဂျွန်ဟာအိန္ဒိယကိုဝင်ရောက်တိုက်ခိုက်ဖို့ဦးတည်နေတဲ့အတွက်အနောက်ဘက်ကန်ယိုဒန်ပြည်နယ်တွေဖြစ်တဲ့ဂူဂျာရတ်မဟာရာရှရာဂိုအာအပအဝင်ကန်ယိုဒန်ပြည်နယ်တွေမှာသတိပေးချက်တွေထုတ်ပြန်ထားပြီးမုန်တိုင်းဟာ24နာရီအတွင်းပိုမိုအပြင်းထန်လာမယ်လို့အိန္ဒိယမိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားပါတယ်။လာမယ့်5ရက်အတွင်းအာရေဗီယန်ပင်လယ်အရှေ့ဘက်နဲ့အလယ်ဘက်တွေမှာငါးဖက်မထွက်ကြဖို့တာဝန်ရှိသူတွေကတားမြစ်ထားပါတယ်။ဒါ့အပြင်ဆရတ်ရာကူတာချ်ဒေတာတွေမှာလည်းငါမဖမ်းဖို့တားမြစ်ထားပါတယ်စိုက်ကလုန်းဘိုင်ပါဂျွိုင်းဟာအလွန်အပြင်းနဲ့မုန်တိုင်းဖြစ်ပြီးစီးပွားရေးမြို့တော်မွန်ပိုင်းရဲ့အနောက်တောင်ဘက်မိုင်380ကျော်လောက်မှာရောက်ရှိနေတယ်လို့စနေနေ့တုန်းကအိန္ဒိယမိုးလေဝသဌာနကပြောဆိုထားပါတယ်မုန်တိုင်းဟာအရှေ့မြောက်ဘက်ကိုဥတီရွေရှားနေပြီးတဖြည်းဖြည်းပိုမိုအပြင်းလာနေတယ်လို့လည်းဆိုပါတယ်ကီရာလာကနာတကာကန်ယိုတန်တျောက်လာမဲ့၃ရက်အတွင်းမိုးကြီးပြီးလေပြင်းတိုက်ခိုက်နိုင်တိုက်ခတ်နိုင်တယ်လို့လဲမိုးလေဝသဌာနကသတိပေးထားပါတယ်ခင်ဗျာ တရင်တွေကိုဒေါက်ခင်မျိုးတက်နဲ့အတူပြောပြခဲ့တာပါခင်ဗျာအခုတနင်္ဂနွေနေ့မနက်ဖက်အတန်းလွင့်စီစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ပထမအဆုံးအနေနဲ့တရင်ပေးဖို့ချက်တပုတ်ကိုတင်ပြပါမယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းကနေဇွန်လ9ရက်နေ့ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကပိုင်ကုန်းကျေးရွာသားတချို့ဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလည်းလေကြောင်းအပအဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အရသား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကဆက်ပြောပြမှာပ
ါကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တွေကကမိုင်ကုန်းကျေးရွာတွေကိုဇွန်လ9ရက်နေ့ညကစစ်ကောင်စီဘက်ကလက်နက်ကြီးများအဆက်မပြတ်ပစ်ခတ်မှုတွေကြောင့်ကမိုင်ကုန်းကျေးရွာကဒေသခံ3ဦးဒဏ်ရာရရှိပြီးဒီရက်ပိုင်းအတွင်းကလေးငယ်2ဦးပါဝင်2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ
်ကော့ဂရိတ်ကမိုင်ကုန်းမှာရွာသားတွေကတော့များတယ်ပြေမယ်လက်နဲ့ကြီးနဲ့လည်းပြည့်တယ်အဲဒီရွာကြီးချီရန်တမ်းပန်းတမ်းပြည့်တာတွေလည်းပါတယ်ညအထိတ်မတော်ဆိုလေရင်လည်းလာလာပြည့်ဒီရပိုင်းတို့ဒီရပိုင်းတို့ခုနှစ်ရနေ့ညမင်းအားလုံးမရှိဘူးတော့ရှိပါတယ်ညလူကတည်ဆုံးတဲ့လူကနေရာတော့ဘလို့ရှိတယ်ခလေးတွေပါကြည့်တယ
်အခုလိုမျိုးလေချောင်းတိုက်ခိုက်မှုတွေကြောင့်ကောလက်နဲ့ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ပါဒေသခံလူလူတွေဟာတောတောင်တွေထဲမှာပုံအောင်နေထိုင်နေရပြီးနေထိုင်ဖို့အမိုးအကာနဲ့စာနယ်ရိတ်ခါတွေလိုအပ်နေတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါတယ်
။တောတောင်ထဲမှာသက်တီတိတ်ဆောင်နေရတဲ့ RDP တွေဆိုလို့ရှိရင်တော့ခိုင်ခန့်လုံခြုံမှုရှိတဲ့နေရာခိုင်နေကိုရှိဖို့တည်းအင်တာမအရေးတကြီးလို့အပ်တယ်။ပနာနောက်ဒီအခြေခံလူသားချင်းစာနာထောက်ထားမှုအခုမြင်နေဆက်လက်ပြီးတော့မှလုံလုံလောက်လောက်နဲ့ရရှိဖို့လိုအပ်တယ်ပေါ့နော်။အဓိကတော့နေရာခိုင်ခြင်းနဲ့စာနာရိတ်ခါကိုမိုဒင်ကလာဆိုရတဲ့ရာဇီဥတုကလာမှာတော့ဒီဟာတွေမသိမရရှိဘူးလို့အားရပေါ့
ဂျွန်လ9ရက်နေ့ကလက်လက်ကြီးကြည်စံထိမှန်ပြီး3ဦးဒဏ်ရာတွေရခဲ့တယ်လို့ဂျွန်လ9ရက်နေ့တော့ရွာတန်းရှိကျေးရွာကကလေးငယ်2ဦးသေဆုံးပြီးနောက်ထပ်မိသားစုဝင်3ဦးလည်းဒဏ်ရာတွေရခဲ့ပါတယ်အခုလိုမျိုးလေချောင်းကနေတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံတွေကတော့အိုးအိမ်ဆုံးခွာထွက်ပြေးနေရပြီးကရင်ပြည်နယ်အတွင်းမှာအိုးအိမ်မဲ့ဒုက္ခတွေ၅သိန်းထက်မနည်းရှိနေပြီလို့လည်းကရင်မျိုးသားအစည်းအရုံးနဲ့လူခွင့်ရေးအဖွဲ့အစည်းတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင
်။ဒါကတော့ကော့ဂရိတ်ဘက်မှာစစ်ကောင်စီတပ်တွေကလေချောင်းအပဝင်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာသားတချို့ထိခိုက်ဒဏ်ရာရသေဆုံးတာတွေရှိတဲ့အကြောင်းကိုမအေးအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါမယ်။ပထမအုပ်ဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအစောပိုင်းကာလနိုင်ငံနယ်တဝန်းပေါ်ပေါက်ခဲ့တဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေဟာစစ်တပ်ရဲ့အင်အားသုံးနှိမ်နင်းမှုကြောင့်နောက်ပိုင်းမှာအနှဲငယ်အပြော့သွားပေမဲ့ကြောက်ကြားသပိတ်တွေနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့နေရာတော်တော်များများမှာရပ်မသွားပါဘူး။ပြည်내ဘူးကြောက်ကပဲသကိုင်းတိုင်းဒေသတွင်းကမြို့ရွာတွေမှာလူမှုသပိတ်ပွဲတွေဆင်နွှဲရက်ဆက်ဆင်နွှဲနေတာရှိနေတဲ့အကြောင်းကိုဒီတစ်ပတ်ဒုအတန်းအစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတိပြတင်ဆက်ထားပါတယ
်။ကျမတို့ကတခါတလေအဲ့လိုအလုပ်ကိုမလုံးမဖြစ်အလုပ်ပါလေလုပ်ရတယ်ဒီတော်လည်းရလည်းမလုံးမဖြစ်လုပ်ရတယ်ဆိုတော့ဒီတော်လည်းလုံရင်မရလို့ရင်းမဲ့ခါလေးအဲ့လိုဆန္ဒပြဖြစ်တယ်ဖြစ်တော့မှတခုကဖြစ်မှာပဲဆိုတဲ့ပုံစံဒီထားဒါပေမဲ့အဲ့လိုအိမ်ချိုးလိမ့်မယ်ဆိုတော့မထင်ထားဘူးပေါ့တပိတ်လေးပြတာတပိတ်ပြတာဗျာနည်းနည်းလည်းမပါပဲနဲ့
ဒါကတော့အခုအချိန်ထိငင်းချမ်းစွာဆန္ဒပြနေကြတဲ့သခိုင်းတိုင်းတွင်လူလူတပိတ်တွေတဲကရဲရင်တဲ့ဒေသခံတချို့ရဲ့စကားသံတွေဖြစ်ပါတယ်ဒီနေရာဟာပြင်းထန်တဲ့စစ်ပရိပခတွေနဲ့တိမ့်နဲ့ချီတဲ့နေရဲဆုံးခွာပြေးနေရတဲ့စစ်ပေးဆောင်ဥယျာဉ်တွေရှိနေပြီးတော့တခြားတိုင်းနဲ့ပြည်နယ်တွေရဲ့အင်ဂျီတွေမိရှုဖြက်စီးခံရမှုထက်လေးစားပုံများတဲ့မိရှုဖြက်စီးခံရတာတွေရှိနေပေမဲ့လူလူတပိတ်တိုက်ပွဲတွေကဆက်လက်ရှိနေဆဲဖြစ်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Jae ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်အဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။အဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မေလာ26ရက်နေ့ စကိုင်းတိုင်းရင်းမဲ့ပင်မြို့နယ်အရှိဘတ်ချမ်းကရွာတရွာ
နိုင်မခါဆောင်မပိတ်ဒေဥတနာရဲ့
ဒီတောင်နီးပါးပါဝင်တဲ့ဒီတပိတ်စစ်ကြောင်းဟာစစ်ကောင်စီကိုစန့်ကျင်ကြောင်းဆန္ဒပြနေကြတာပ
ါဆောင်းကန်တိုင်းပဲ
အနာသိမီနောက်စစ်ကောင်စီကဆန္ဒပြလူမှုအပေါ်အကြမ်းဖက်ဖြိုခွင်းတာတွေလုပ်ခဲ့ပြီးနောက်ပိုင်းအခုလိုလူရင်အများများနဲ့ဆန္ဒပြတာမျိုးတွေမရှိသလောက်ဖြစ်လာပြီးသတင်းစာမျက်နှာတွေထပ်မလဲမြင်ရခဲလာပါတယ်အခုလူလူတပိတ်ကစစ်အာဏာရှင်ကိုဒီဇိုင်းမက်မက်ဆန့်ကျင်ဆန္ဒပြနေတဲ့ရင်းမှပင်စလင်းကြီးရွာပေါင်းစုံတပိတ်စစ်ကြောင်းရဲ့ဆန္ဒပြရက်ရှိရာပြည်တဲ့နေ့အထိမ့်မက်တပိတ်လည်းဖြစ်ပါတယ်တထောင်ဝန်းကျင်ရှိတဲ့ဒီလူအုပ်ထဲမှာကျောင်းသားအရွယ်ကလေးငယ်တွေကနေစပြီးအသက်ကြီးပိုင်းတွေထိအရွယ်ဆုံးအမျိုးသားအမျိုးသမီးတွေပါဝင်ကြပါတယ်အဲ့ဒီထဲမှာအသက်40ကျော်အရွယ်ဒေါ်လာလာလည်းပါဝင်ပါတယ်ဒေါ်လာလာကအာနာစတင်ကလေးကအခုထိကြေးရွာဆန္ဒပြတပိတ်တွေမှာအမြဲလိုလိုပါဝင်လေးရှိတဲ့သူတို့ပါစာဝတ်နေရေးအတွက်ရုန်းကန်နေရတဲ့ကြားကဆန္ဒပြတပိတ်တွေမှာသူဘလို့ပါဝင်တယ်လဲဆိုတာကိုပြောပြပါတယ
်နိုင်ငံကြီးကမကောင်းတော့စာဝတ်နေရေးကလည်းအတူတူတွေကျေကျေကျုံရတယ်။ကျမတို့ကတခါတလေအဲ့လိုအလုပ်ကိုမလုံးမဖြစ်အလုပ်ကလည်းလုံးရတယ်ဒီတော်လည်းရလည်းမလုံးမဖြစ်လုံးရတယ်ဆိုတော့ဒီတော်လည်းလုံးရင်နေရာလုံးရင်းမဲ့တခါလေးအဲ့လိုဆန္ဒပြဖြစ်တယ်။ဒီရွာပေါင်းလုံးတွေတွေရောအကုန်လုံးဒီလိုမျိုးတပင်းရာသူတွေရောဒီနေ့တော့ကျမတို့ကမနိုင်နိုင်ဘူး။အဲ့တော့ကြတော့ကျမတို့ကတောင်ရလုပ်ငန်းခွင်ထဲမှာဗိတ်ပြခြင်းနဲ့ဗိတ်မောက်ခြင်းနဲ့အဲ့ဒီတော့ကျမတို့အလုပ်လုပ်တဲ့ဒီကိုလာခဲ့ပါအဲ့လိုသူတို့တပင်းရာသူကျမတို့ကဖိတ်ခေါ်ရတာချင်း
အာနာရှင်စန့်ကျင်ရေးမှာဆရာထက်တန်ပြီးပါဝင်တာကဒေါ်လာလာတယောက်ထဲမဟုတ်ပါဘူး။ကျန်တဲ့သူ့မိသားစုဝင်တွေလည်းကြေးရလူလူတပိတ်တွေမှာအားရင်အားသလိုမိသားစုလိုက်ပါဝင်ကြတယ်လို့ဆိုပါတယ်။ဒေါ်လာလာရဲ့သားသမီး၅ယောက်ရှိတဲ့အထက်ကအသက်20ဝန်းကျင်အရွယ်သားလက်ကဒေသခံကာကွယ်တပ်ဖွဲ့တစ်ခုရဲ့အဖွဲ့ဝင်ဖြစ်ပါတယ်။ဒေါ်လာလာအတွက်တော့လက်လက်ကင်မဆန့်ကျင်နိုင်တဲ့အခြေအနေမှာလူလူဆန္ဒပြပွဲတွေမှာပါဝင်နေရတာကသူ့အတွက်တော်လှန်ရေးတစ်မျိုးဖြစ်တယ်လို့သူကယုံကြည်ပါတယ်။
ဒီအာနာရှင်ကလုံးဝမှပြည်သူလူထုကိုမျက်နှာမမူတဲ့ဒါအာနာရှင်တိုက်ဖြစ်တယ်။ကျမတို့ကကျမတို့ကိုချစ်မြတ်လို့တဲ့အစိုးရသားလေးလက်ခံမှာဖြစ်တယ်။အဲ့ဒီတော့ကြတော့ကျမတို့ကဒီအာနာရှင်ကိုမပြုတ်မှမပြုတ်မချင်းကျမတို့တန်တိုင်းနဲ့နီးနဲ့လုံနိုင်တဲ့ခွင့်အားနဲ့ကျမတို့ကတော့မောရင်နားမယ်နားပြီးတော်လာမယ်
စကိုင်းတိုင်းဟာအာနာသိန်းနဲ့နှစ်နှစ်ကျော်ကာလအတွင်းစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်တွေနဲ့ဖိနှိပ်မှုတွေကိုခံနေရတဲ့ဒေသတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါကြောင့်စစ်တပ်ကိုခုခံဖို့ဒေသတွင်းလက်နက်ကိုင်အဖွဲ့တွေလည်းအားကောင်းပါတယ်။အဲ့ဒီလိုဒေသမှာနှစ်နှစ်ကျော်ကာလအထိရမပြတ်ဆန္ဒပြပွဲတွေလုပ်နိုင်မှုကြုံနေရတဲ့အခက်အခဲတွေကိုရင်းမပင်စလင်ကြီးရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူကိုလွမ်းသူကထို့အတန်ကိုပြောပါတယ်
။စိတ်ကောင်းမှုကတော့ဒီဘက်ချက်ကတော့လူလူအရင်ကတော့လူလူပေါင်မှုမရှိတော့တာပေါ့အဲမရှိတော့တာကိုကျွန်တော်ဆက်ဖြစ်လေ့လာတဲ့အခါမှာရန်သူရဲ့ business မှုများတယ်စောင့်ဝင်နေပြီးခက်ခဲလာကြတယ်အခြေခံအကြောင်းသားအကြောင်းတရားမျိုးကိုတွေ့အဲတတိယတစ်ချက်ကတော့ကျွန်တော်တို့ရဲ့ဒီလူလူတပိတ်တိုက်ပွဲဆင်နွှဲတဲ့အချိန်ရင်းချင်မှုပေါ့ဘုရင်လေးကတော့ဒီမနက်ခင်းပိုင်းမှာထွက်တာများတာဖြစ်တယ်အဲမနက်ခင်းပိုင်းဟာပေါင်လာလုံးမင်းကြီးကြီးတူတောင်လာလုံးမင်းတို့တောင်းနေတဲ့အချိန်မှာထွက်တဲ့အချိန်မျိုးနောက်တစ်ခုကတော့ဒီလူလူတိုက်ပွဲပေါ်မှာအချို့တော့လက်နက်ကန်ဒေါ်လာကြီးရဲဘော်ကြီးရဲ့ခံတားချင်းခံရတဲ့ပြည်သူရဲ့ကျောင်းပေါင်းမရှိတဲ့အဲဒီကောင်မှုတွေဆိုဒီနေ့ချင်းကျွန်တော်တို့သိဖြစ်တယ်ဟုတ
်ရှင်မပင်အခြေဆိုင်လက်နက်ကအင်အားစုတစ်ခုဖြစ်တဲ့မြောက်ရမပြည်သူ့ကော်မတီတဲ့ရဲ့တာဝန်ခံကတော့
အဲ့တော့တို့မျိုးမျိုးစုံနဲ့ဆန္ဒပြနေတာလေကျွန်တော်တို့တွေ့ပါတယ်စာထိုင်းဖို့အမျိုးမျိုးနဲ့ဒီစာသားမျိုးမျိုးနဲ့ပေါ့နော်အဲတို့ဒီ idea လေးတွေထုတ်ထုတ်ပြီးမှဒီစက်ကောင်စီကိုမကြိုက်ကြောင်းလွှမ်းမှတ်နေတာပေါ့နော်အဲကျွန်တော်တို့ကစာနာရှင်စနစ်ကိုမကြိုက်ကြောင်းလောက်တာဖြစ်တဲ့တက်ကြောင်လို့ကျွန်တော်တို့ဒီပေါ်မှာတော့ဝန်တာအားရဆောင်တယ်ကျေးဇူးပါလက်ခံပါကျွန်တော်တို့ကတော့ဟိုပေါ့ဟိုပြီးလန့်ပေါ့နော်ပြီးလန့်ဆိုတော့ကျွန်တော်တို့တိုင်ရင်းနေဒီစီကိစ္စအတားလင်းကျွန်တော်တို့ဆောင်ရွက်တာပေါ့နော
်ဂျေးလက်တွေမှာဆန္ဒပြပွဲတွေဆက်ရှိနေစေဖြစ်ပေမဲ့စကိုင်းတိုင်းရဲ့မြို့ပေါ် area တွေမှာကတော့တပိတ်တွေဆက်မထွက်နိုင်အောင်စစ်ကောင်စီဘက်ကမျိုးမျိုးဖိနှိပ်မှုတွေရှိနေပါတယ်မြို့ပေါ်ပျောက်ကြားလူလူတပိတ်တွေကိုအကြမ်းဖက်ပြိုခွင်းတာတပိတ်ဖွဲ့ဝင်တွေကိုဖမ်းဆီးတာတွေကြောင့်ပျောက်ကြားဆန္ဒပြတပိတ်တွေလုပ်ဖို့ခက်လာပြီးဆက်ပြီးရပ်တည်နိုင်မှုလည်းခက်လာကြပါတယ်ဒါပေမဲ့မြို့ပေါ်တွေမှာတော့ရန်ဖန်ရန်ကဆိုသလိုပျောက်ကြားတပိတ်ဆန္ဒပြပွဲတွေကိုတွေ့မြင်နေရဆဲပါစကိုင်းကကလေးမျိုးတပိတ်အင်အားစုကတနိုင်ငံလုံးမှာလူလူတပိတ်ဖွဲ့စည်းမှုအစောဆုံးလို့ဆိုရမယ့်အထဲမှာတစ်ခုပါဝင်ဖြစ်ပါတယ်2021 February 9ရက်နေ့မှာကလေးမျိုးရဲ့ចောင်းသားတမတ်ကရရဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ပူပေါင်းပြီးစတင်ခဲ့တဲ့ဒီလူလူတပိတ်ကအခုဆိုဆန္ဒပြရက်ရှိအထိရောက်လာပါပြီ။အသက်22နှစ်အရွယ်ကလေးတက္ကသိုလ်ចောင်းသားကိုပိုက်ပူကကလေးမျိုးတပိတ်အင်အားစုကော်မတီဦးဆောင်သူတဦးရဲ့ပါဝင်ပါတယ်။
ကလေးလူထုတပိတ်အနေနဲ့ဒီအနေတိုင်းကျွန်တော်တို့ဒီဆန္ဒပြရတဲ့ကျွန်တော်နံပါတ်2လူထုတပိတ်ကိုတန်းကျွနေကျွန်းကိုင်းနေဖြစ်နေတယ်ကျွန်တော်စီဒီအမ်လို့ရှားမှုတွေရှိတယ်။အဲဒါဆိုကျွန်တော်တို့ဒီပေါ်ထဲတောင်ထဲမှာခက်ခဲခဲခဲကြော်ဖြတ်နေရတဲ့ကလေးပြည်သူရဲဘော်တွေတောင်မှဒီကျွန်တော်တို့လူထုတပိတ်ကိုမြင်လို့ရှိအမြဲတမ်းအားရတယ်။တိုးတွေအတွက်တိုးနဲ့တူရက်တီကြောင့်ပြတာဖို့ကျ
တီချုံပြည့်တွေရေးတော့သူတို့စိုက်ပေါ်ဝင်နေ
ဒါပေမဲ့တပိတ်မှာပါဝင်သူတွေအတွက်ကတော့တကယ်ကိုအနေရရှိတဲ့အခြေအနေပါအခုနှစ်တကြံအတက်နှစ်ကကလေးမျိုးဝမှာလှုပ်ခဲတဲ့အဖွဲ့ဝင်၅ယောက်ပါတဲ့တော်လန်တကြံပျောက်ကြားဆန္ဒပြပွဲတစ်ခုအကြမ်းဖက်ဖြိုခွင်းခံရပြီးအဖွဲ့ဝင်တချို့ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်မတ်ဖြူဖြူကအဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့ပြီးထွက်ပြေးလွတ်မြောက်ခဲ့သူတဦးဖြစ်ပါတယ
်၁၂နှစ်၅လောက်မှာကျွန်တော်တို့လုပ်ခဲ့သူရကူရောက်ပြီးတော့မှဓာတ်ပုံလေးရိုက်မဲ့အချိန်မှာသူကင်းသက်ကရောက်ခဲ့ပြီးမှအမလိုက်ခံလို့ပြေးခဲ့တာကားနေကားတောင်သူကမရဘူးဟာတဲ့ထန်းထန်းထန်းထန်းဆိုပြီးမှဒါကတော့ဒီခုန်စင်းပြီးတော့ပြေးရတာကျွန်တော်ကလုံဝထားတာလုံရောအိုးရောတခါတည်းဂုံလုံးချော့ပြီးတော့လွန့်ပြထားခဲ့ကွာကျွန်တော်ပြေးတာသူတို့လည်းကင်ပြီးတော့အိုးတွေကိုမိရ
မဖြူဖြူထွက်ပြေးလွမြောက်ခဲ့ပေမဲ့လည်းစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကနေတော့မလွမြောက်ခဲ့ပါဘူးလူကိုမဖမ်းမိခဲ့တာကြောင့်စစ်ကောင်စီကကလေးမျိုးကသူ့နေအိမ်ကိုဘူလိုဇာတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ
်ဖြစ်တော့မှတခုကဖြစ်မှာပဲဘယ်ပုံနဲ့တခါဒါပေမဲ့အဲ့လိုအိမ်ချိုးလိမ့်နေလို့တော့မထင်ထားဘူးပေါ့တပိတ်လေးပြတာတပိတ်ကြတာညာနည်းနည်းလည်းမပါပဲနဲ့ဒါမိတဲ့လူလည်းမိတယ်ဒါမမိတဲ့လူအိမ်အဲ့လိုမျိုးချိုးလိမ့်မယ်လို့လည်းလို့လည်းမတွက်ထားပါဘူ
းဒီလောက်ရက်ကစစ်အာဏာရှင်ဟာသူတို့ကိုတော်လှန်ရင်ဒီလိုဖြစ်မယ်ဆိုတာမျိုးတပိတ်အင်အားစုတွေနဲ့ပြည်သူတွေအပေါ်ချင်းချောက်တဲ့လောက်ရက်တစ်ခုလို့မတ်ဖြူဖြူကပြောပါတယ်ဆန္ဒပြတပိတ်တွေမှာပါဝင်သူတွေဟာအခြေခံကြတဲ့လူခွင့်ရေးတရဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခွင့်အရေးတိုင်းရိုးရိုးရှင်းရှင်းဆန္ဒထုတ်ဖော်နေကြသူတွေဖြစ်ပါတယ်ဒါပေမဲ့ဆရာနာရှင်လက်အောက်ကမြန်မာနိုင်ငံမှာတော့အဲ့ဒီလိုထုတ်ပေါ်ပြောဆိုခွင့်ဟာအပြင်းထန်ကန့်သတ်ခံထားရပါတယ်။နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာ researcher မတ်မန်နီမောင်ကတော့ဆန္ဒပြထုတ်ပေါ်ပြောဆိုတာတွေမရှိဘူးဆိုအခြေအနေတွေကပိုဆိုးသွားလိမ့်မယ်လို့ပြောပါတယ်
။ If people don't speak about what is happening to them, then we can't help them.
မြန်မာပြည်သူတွေကသူတို့မှဘာတွေဆက်ဖြစ်နေလဲ၊ကြုံနေရလဲဆိုတာကိုထုတ်ဖော်မပြောတော့ဘူးဆိုရင်ကျမတို့ဘက်ကလည်းသူတို့ကိုကူညီမှုတွေပေးနိုင်မှာမဟုတ်ဘူး။ဘာမှလုပ်ပေးနိုင်တော့မှာမဟုတ်ဘူး။အခုအချိန်မှာကျမတို့ကဒီဖိနှိပ်မှုတွေကြုံနေရတဲ့လူထုစီကသတင်းအချက်အလက်တွေကိုပဲမှီခိုနေရတာဖြစ်တယ်။တကယ်လို့မြန်မာပြည်သူတွေကအခုလိုထုတ်ဖော်ပြောဆိုတာတွေရိုက်လိုက်မယ်ဆိုရင်တော့သူတို့ကြုံနေရတဲ့ဘက်ကနေပြီးတော့ရက်တည်ပြောဆိုနိုင်မှုလိုအပ်တဲ့သတင်းအချက်အလက်တွေလည်းရတော့မှာမဟုတ်ဘူးလေ
။အရင်ကနိုင်ငံရေးဆိုတာကိုစိတ်မဝင်စားခဲ့တဲ့ကလေးမျိုးလူလူတပိတ်ကမတ်ဖြူဖြူကတော့အာနာရှင်စန့်ကျင်ရေးလူလူတပိတ်တွေမှာသူဘာကြောင့်ပါဝင်နေလဲဆိုတာကိုထုတ်အတန်ကိုအခုလိုပြောပြလာပါတယ်
။ကျွန်တော်တို့တပိတ်ကနေပြီးမှဒီလူလူကိုခုထိဆရာနာရှင်ကိုတော်လန်နေရဲ့ရှိနေသေးရဲ့ဆိုတာဒီလူလူတို့လည်းသိစေခြင်းနဲ့ကျွန်တော်တို့ရဲ့အတန်ဟာသူတို့အတွက်ကြားစေခြင်းနဲ့ရာအဲပြီးတော့ကျွန်တော်တို့ခုနောက်လာမယ်ကျွန်တော်တို့တာသမီကျွန်တော်တို့မိတွေရဲ့ဘဝလေးတွေကောင်းစားစေခြင်းနဲ့ကျွန်တော်တို့ဒါသူတို့တတ်ခဲလို့တည်ရဲ့နဲ့ကျွန်တော်မှအဲ့တဲ့ဆိုတော့အပေါ်မပါပါဘူးရတည်ရမယ်ဘဝပဲတည်မယ်ဆိုလည်းတည်လို့ရတယ်ဘာမှမဖြစ်ဘူး
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ Frontier မြန်မာဝိုင်းတော်သားတွေတိဖြတ်တင်ဆက်ခဲ့တဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ကြရတာပါအခုဆက်လက်ပြီးတော့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြပါမယ်ဒီတစ်ပတ်မှာတော့မြန်မာဒီမိုကရေစီတော်လှန်ရေးအကြောင်းကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးဟာစစ်မှတပါအခြားမရှိဆိုတဲ့လမ်းကြောင်းပေါ်ကိုရောက်နေပါပြီလားကုလသမဂ္ဂကဘာလုပ်နိုင်ပါသလဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ ER တို့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေအနေနဲ့ရောဘာတွေလုပ်နိုင်ပါသလဲမြန်မာလက်ရှိအခြေအနေတွေကို American Carlton College ကနိုင်ငံတကာရေးရနဲ့သိပ္ပံရေးနိုင်ငံရေးသိပ္ပံပေါမောက်ကဦးထွန်းမြင့်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ
်။တာဝန်သက်တမ်းခုံဆုံးသွားပြီဖြစ်တဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ မနက်ဆရာထုကိုစလေနိုလင်းအေဆာကပြောခဲ့ပါတယ်။မြန်မာနိုင်ငံပဋိပက္ခမှာတစ်ဖက်လုံးကနီဂိုရှိတ်တဲ့ settlement လို့ပြောတဲ့ဆွေးနွေးညှိနှိုင်းအဖြစ်မရှာလို့ရဘူးလို့ဆိုပါတယ်။စစ်နိုင်တိုက်ဖို့ပဲအာတန်နေကြတယ်လို့လည်းပြောပါတယ်။ဒီအကြောင်းနဲ့ဆက်နွယ်ပြီးဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Carlton College ကနိုင်ငံရေးသိပ္ပံပေါ်မောက်ကဆရာဦးထွန်းမြင့်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့မင်္ဂလာပါဦးတင်မောင်တန်းခင်ဗျာ
။ဟုတ်ကဲ့ဒီမိုကရေစီစနစ်ကိုကူးပြောင်းကြတဲ့နိုင်ငံတွေမှာတော့ပေါ့နော်ကျွန်တော်တို့ pact လို့ခေါ်တဲ့သဘောတူညီချက်နဲ့ပဲသွားကြတာကိုတွေ့ရပါတယ်ဆိုတော့ဦးသိန်းစိတ်တော်ဆန်းစုကြည်အစိုးရလက်ထက်တွေကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ငင်းညာရေးဆွေးနွေးပွဲတွေမှာအပြစ်ခတ်ရစေးရေးပြီးသွားတဲ့အခါမှာနိုင်ငံရေးဆွေးနွေးပွဲလုပ်ပြီးသဘောတူညီရဲ့ရယူကြဖို့ဒီလိုသဘောတူညီခဲ့ကြပါတယ်အဲဒီကနေမှတစ်ဆင့်ဖွဲ့စည်းပုံပြောင်းလဲကိုသွားမယ်လို့ဒီလိုပဲနားလည်ခဲ့ကြပါတယ်ဆိုတော့အာဆီယံကလည်းအားလုံးပါဝင်တဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးပွဲကိုတွားဖို့ပြောပါတယ်။ဒါပေမဲ့စစ်ကောင်စီကအာဆီယံဆိုပြချက်ကိုလည်းလက်ခံတဲ့အရေးအယံမပြခဲ့ပါဘူး။ကြာသိခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှချုပ်ဟောင်းမစ္စတာဘကင်မွန်းကလည်းပြန်လာပြီးတဲ့အခါမှာမကြာသိခင်ကတန်မှန်ဖိအားပို့ပြီးပေးကြဖို့ပြောလိုက်တာကိုတွေ့ရပါတယ်။ဆိုတော့မြန်မာဒီမိုကရေစီခရီးနဲ့ပတ်သက်ပြီးဆရာဘလို့များမြင်ပါကြလဲခင်ဗ
ျဒေါက်တာနော်လင်းဟေဇာပြောသွားတဲ့သူ့ရဲ့အဲကောက်နှုတ်ချက်ကအဲလွဲချော်နေတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီပြည်သူလူထုဘက်ကရှိနေတဲ့ဒီအဲ NUG အလား NLD CRB စသဖြင့်ဒီနိုင်ငံရေးအဖွဲ့အစည်းတွေနဲ့မဆွေးနွေးခြင်းဘူးဆိုတဲ့ဥစ္စာကိုသူနှစ်ဖက်လုံးကနေပြီးမဆွေးနွေးခြင်းဘူးဆိုပြီးတော့ကောက်နှုတ်ချက်ချသွားတာကလွဲချော်နေတယ်။စကစရဲ့နိုင်ငံရေးဆိုင်ရာကိစ္စတွေအလုံးကိုလူတော်မလဲလက်မခံဘဲနဲ့ပရက်ရှာတလောက်ပေးထားတာကိုအာဒါသူမမြင်ဘူးလားမသိဘူးဒီဘန်ကီမွန်ကိုတိုင်းအဲမြင်တယ်ဆိုလို့ရှိရင်ဘာကိုကြည့်ရမလဲဆိုလို့ရှိရင်ဒီလောက်လောက်လှုပ်ထားတဲ့ဂျားတဲ့ကမြန်မာစစ်တပ်ဒီမအလရဲ့အောက်မှာဒီလောက်လောက်ပြည်သူလူထုမြန်မာပြည်သူလူထုပေါ်မှာရန်ကရက်ဆက်ပြီးတော့ကဘာမှာရေးဆွဲထားတဲ့ဒီ war crimes against humanity genocide convention စသဖြင့်အဲ့ဒီဥပဒေပေါင်းစုံကိုချိုးဖောက်ပြီးတော့လုပ်နေတဲ့အနေအထားမှာ diplomacy ဆိုတဲ့ဒီနိုင်ငံတကာဆက်ဆံရေးcommunication channel နဲ့သွားပြီးတော့ pressure ပေးလို့ရနိုင်သေးတယ်ဆိုတဲ့အမြင်ဟာအမတမကိုကျင်းမြောင်းတဲ့ဘယ်လိုပြောမလဲကျင်းမြောင်းတယ်လို့ပြောလို့ရှိရင်ရေတို့ကြည့်ပြီးတော့ပြောလို့ရှိရင်သုံးသပ်ပြီးပြောတဲ့သဘောမျိုးဆန်တယ်လို့ကျွန်တော်တွေ့ရပါတယ
်ဒီ Russia တဲ့တရုတ်ကိုယ်တိုင်ကလုံခြုံရေးကောင်စီမှာထိုင်နေပြီဆိုတဲ့အခါကြတော့ဒီလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ထွက်လာပြီးတော့မှအလုပ်ဖြစ်မဲ့နိုင်ငံတကာဆက်ဆံရေးအခြေအနေမှာဘာများဆက်ပြီးလုပ်လို့ရနိုင်လဲ
ကုလသမဂ္ဂဒီချာ UN Charter ပေါ့ဗျာ Chapter 1 Article 2 Clause 7ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတစ်နိုင်ငံရဲ့တော်တွင်းမှာဖြစ်နေတဲ့ဖြစ်စဉ်တွေဟာ Domestic Affair ဖြစ်တယ်ပြည်တွင်းရေးဖြစ်တယ်အဲ့ဒီပြည်တွင်းရေးဖြစ်တဲ့အတွက်အဲဘယ် international body အမှာဝင်ပြီးတော့အဲနောက်ရှက်လို့မရဘူးခံတားလို့မရဘူးဆိုတဲ့ဥစ္စာကိုရေးထားခြင်းဖြစ်တယ်အဲ့ clause ရဲ့ပထမပိုင်းမှာပေါ့လေအဲ့ဒါကိုတရုတ်နဲ့ရုရှားကအမြဲလို့သုံးပြီးတော့သူတို့ဘယ်လိုပြောမယ်ဆိုရှင် policy board ချတာများတယ်ဒါပေမဲ့အဲ့ clause ရဲ့ဒုတိယပိုင်းမှာဟာရေးထားတာကအကယ်၍မြန်မာနိုင်ငံလိုနိုင်ငံမျိုးဖြစ်နေတဲ့ကိစ္စဟာနိုင်ငံတကာအလုံခြုံရေးအတွက် stability တည်ငြိမ်ရေးအတွက်ကိုကျွန်တော်တို့ထိခိုက်လာပြီဆိုလို့ရှိရင်ကုလသမဂ္ဂအနေနဲ့စတင်ပြီးတော့လုံပိုင်권ရှိပြီဆိုတဲ့သဘောမျိုးကိုဆွလထားခြင်းဖြစ်တယ်။အဲ့ဒါတော့ chapter 7ပေါ့ပြောလို့ရှိရင်ဒါ physical intervention စင်တီစဉ်းစားရမယ့်ပုံစံမျိုး။အဲ့တော့2669ကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကချထားတဲ့2669ကကျွန်တော် chapter 6 level ပဲရှိသေးတယ် diplomacy pressure ရဲ့ maximum ကိုပေးထားခြင်းဖြစ်တယ်။အဲ့ဒီဥစ္စာကိုဒါအကုန်သွားပြီ။အဲ့ဒါနောက်ထပ်ထပ်သွားမယ့်ဥစ္စာက chapter 7ဒီအခန်း9ဆိုင်ရာတကယ် action concrete action ကိုလာတော့မယ်အဲ့ဒီ concrete action ကဘာလဲခုနကကျွန်တော်ပြောတဲ့ဒီလက်နဲ့ရောင်းချမှုကိုပိတ်ဆို့ရေးလေးရင်စီးတွေမြန်မာနိုင်ငံဝင်နေတဲ့ကိစ္စကို illegal ဖြစ်ရေး post space ဆို့ရေးအဲ့ဒီဘက်ကိုတွားရမှာဖြစ်တယ် maximum ဒီ diplomatic pressure ဆိုတဲ့ဥစ္စာ banking moon အနေနဲ့ဆွလို့တာကရောက်သွားပြီရှိနေပြီခုစား intervention level ကိုရောက်နေပြီဝင်ပြီးတော့လိုရမယ်ဆိုတဲ့အနေနေထားကိုရောက်နေတ
ာဒါပေမဲ့ကျွန်တော်တို့အမေရိကန်ရဲ့ယက်တီချက်အမေရိကန်လုပ်ပုံကိုလည်းပတ်သက်ပြီးမေကွန်းထုတ်စရာလေးတွေများရှိလာမလားပေါ့အမေရိကန်ကယူကရိန်းကိုလည်းတစ်ဖက်မှာစစ်ပွဲကိုရင်ဆိုင်နေရတယ်တစ်ဖက်မှာထိုင်မောင်ကိစ္စနဲ့ပတ်သက်ပြီးတရုတ်နဲ့လည်းတင်းမာမှုတွေကတိုးတိုးလာနေတယ်ဒ ီတော့အမေရိကန်ကိုနိုင်ကပေါ်မြန်မာနဲ့ဆက်နွယ်ပြီးတရုတ်နဲ့ထပ်မပြီးတင်းမာမှုတစ်ခုတိုးကျင်စိတ်ပေါ်ရှိပါမလားဆရာဘယ်လိုထင်လဲ
ဒီလက်ရှိနေထိုင်မှုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တရုတ်နဲ့ရုရှားတို့ balance လုပ်တဲ့ဥစ္စာကိုအရင်ဆုံးဦးစားပေးပြီးလုပ်နေရတယ်အဲအဲ့ဒီကိစ္စမှာလုပ်တဲ့အခါမှာမြန်မာကိစ္စနဲ့ Ukraine ကိစ္စ Ukraine ကိစ္စဆိုလို့ရှိရင်ဒါရုရှားကို balance လုပ်တဲ့နိုင်ငံရေးမူဝါဒနဲ့မှချပြီးတော့သူသုံးနေရခြင်းဖြစ်တယ်။အမှ NATO membership အဆုံးပေါ်ပြ NATO framework ပေါ်ဒီဘောင်ထဲကနေသူတို့သွားနေခြင်းဖြစ်တယ်။ပြီးတော့ဒီအရှိအာဆိုင်ရာတရုတ်နဲ့ပတ်သက်တဲ့အချင်းချင်းကြတော့သူတို့ Quad ရှိတယ်ပြီးလို့ရှိရင် ASEAN နိုင်ငံတွေလည်းရှိတယ်။အဲ့တော့နိုင်ငံအချင်းချင်းဆက်ဆံတဲ့နေလာနဲ့သွားမယ်ဆိုလို့ရှိရင်တော့သူတို့အနေနဲ့မြန်မာနိုင်ငံရဲ့ကိစ္စကိုအဲ့ဒီ Quad ကိစ္စဒီတရုတ်ကို containment ကိစ္စနောက်လို့ရှိရင် Asia Pacific Region Security ကိစ္စပြီးလို့ရှိရင်သူတို့ရဲ့ Trade ကုန်သန်းလမ်းကိစ္စနောက်တစ်ခုက North Korea မြောက်ကိုရီးယားကိုလည်းအဲ့ထဲမှာပဲထည့်ပြီးတော့သူတို့စဉ်းစားပြီးတော့ဘယ်လိုပြောမလဲဘယ်လိုပြောမလဲသူချိတ်ဆက်ပြီးတော့စဉ်းစားမှာဖြစ်တယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကိစ္စကိုစည်းစမ်းရလို့သွားဖို့ရတဲ့ဒီခုနကလက်ရှိ Foreign Policy ကရှိမယ်လို့ကျွန်တော်မသုံးသပ်နေဘူးအသုံးသပ်လို့မရဘူးဘာကြောင့်လဲဆိုလို့ရှိရင် NDAA 2023ကရှင်းရှင်းလင်းလင်းနဲ့မြန်မာကိစ္စကိုခွဲထုတ်ပြီးတော့စဉ်းစားပြီးတော့ရေးထားတဲ့ဥပဒေရှိတယ်။အဲ့တော့အခုအနေထားမျိုးမှာဗာတွေ့ရတယ်လဲဆိုလို့ရှိရင် NUG နဲ့သက်ဆိုင်ရာဖွဲ့တွေအနေနဲ့နိုင်ငံမြန်မာနိုင်ငံမှာရှိတဲ့ဒီ EAO တွေ PDF တွေ NUG အနေနဲ့ coalition တစ်ခုပုံစံမျိုးဒီညီညီညွတ်ညွတ်နဲ့ humanitarian aid non lethal ပေါ့ဗျာသူတို့ရေးထားတဲ့စကားလုံးရှိတယ် non lethal ဒီကဒီအဲ့ဒီ humanitarian လူသားချင်းစာနာတဲ့ထောက်ပံ့မှုအလုံးကိုသူတို့ဘောင်ချထားတယ်အခုနဲ့သူတို့ကြည့်လိုက်တဲ့အခါကျတော့ NUG, EAO, ERO, PDF တွေအားလုံးရဲ့ coalition ပုံစံမျိုးနဲ့ political framework ကိုလည်းသူတို့မတွေ့ရတဲ့ပုံစံရှိတယ်။အဲနောက်တစ်ခုကခုနကကူညီပေးမယ်ဆိုရင်လည်း coalition ပုံစံမျိုးနဲ့မတွေ့ရတဲ့ပုံစံရှိတယ်။အဲ့တော့အဲ့ဒါကြောင့်သူတို့အနေနဲ့ကျွန်တော်ထင်တာလောလောဆယ်မှာမြန်မာနဲ့ပတ်သက်တဲ့ကိစ္စအားလုံးကိုဒီ Asia Pacific တရုတ် containment နဲ့ဒီ Quad နဲ့ North Korea ကိစ္စနဲ့ပြီးလို့ရှိရင်ခုန trade ကိစ္စနဲ့အားလုံးနဲ့ချိန်ပြီးတော့သူတို့သွားမဲ့ပုံစံရှိတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ
်။ဟုတ်ကဲ့။ဆက်ဆိုလိုတာကကျွန်တော်တို့နိုင်ငံတကာအကူအညီတွေပေးတဲ့အခါမှာဖွံ့ဖြိုးတိုးတက်မှုပဲဖြစ်ဖြစ်ပေါ့။ကျွန်တော်တို့ဒီပြည်ပြင်ပြောင်းလဲရေးပဲဖြစ်စေဖွံ့ဖြိုးတိုးတက်မှုပဲဖြစ်စေမူပေါင်းတရနိုင်ငံတွေမှာရှိဖို့လိုတယ်အလားတူပဲစစ်ရေးအကူအညီအတွက်ဆိုလို့ရှိရင်စစ်ရေးနဲ့ဆိုင်တဲ့နိုင်ငံရေးစစ်ရေးဆိုင်ရာမူပေါင်းတရရှိဖို့လိုတယ်လို့ဆရာဆိုလိုချင်တာ။
ဟုတ်ပါတယ်အဲ့တော့ဆိုလိုချင်တာကဒီ political framework ဆိုတော့ပါလဲဆိုတော့သွားမဲ့လမ်းပေါ့ဒီတိုက်တာတော့ဝင်ပြီတိုက်ရင်နိုင်လို့ရှိရင်ဘယ်လိုဖြစ်မလဲဘယ်လိုနိုင်ငံမျိုးတည်ထောင်ပါလဲဘယ်လိုဆိုတော့ပြောမှာပေါ့ဒီ NUCC NUG ကတော့ကျွန်တော်တို့ Federal Charter 1 and 2ရှိပြီးသားပဲနောက်ထပ် NUCC ရဲ့ framework လည်းရှိပြီးသားပဲအဲ့လိုတော့ရှိမှာတော့သို့တော့အဲ့ဒါကသူတို့အချင်းချင်းနားလည်ထားလောက်ပုံစံလောက်ပဲကျွန်တော်တွေ့ရတယ်စာနဲ့ပေးနဲ့ရေးပြီးတော့နိုင်ငံတကာဒီက political ဘောင်ကိုခုန inclusive federal democracy ကိုသွားကျင်တယ်ဆိုတဲ့ကိစ္စပြောထားတာရှိတယ်ဒါအပွဲတိုင်းလည်းပြောတယ် EAO တိုင်းလည်းပြောနေတယ် NUG ခေါင်းဆောင်တွေတိုင်းလည်းပြောနေတယ်ဒီလိုပဲသွားကျင်တယ်အဲ့တော့အဲ့လိုသွားကျင်တာဟုတ်ပြီတိုက်နေတဲ့စစ်တွေရှိတယ်ခုခံစစ်ရှိတယ် PDF နဲ့ EAO နဲ့ EAO နဲ့ပေါင်းပြီးလုပ်နေတဲ့စစ်ရှိတယ်နောက်တစ်ခုကခုနိုင်ငံရေးကညှိနှိုင်းမှုတွေအများကြီးလုပ်နေကြတာရှိတယ်ဘိုးဘက်ကလည်းလုပ်နေတယ်စကားစားလည်းမြောက်ပိုင်းဖွဲ့နေတဲ့လုပ်နေလို့ကျွန်တော်တို့ဒီ NUG နေနဲ့လည်းမြောက်ပိုင်းဖွဲ့နေတဲ့အဖွဲ့ပေါင်းစုံတွေလုပ်နေတာရှိတယ်အဲ့ဒါတွေရရလက်နဲ့လမ်းစဉ်ကဘာလဲဆိုတော့ဟိုတိတိကျကျနိုင်ငံကနားလည်နေအောင် 1 page တော့လောက် 2 page လောက် political planning မရှိဘူးမတွေ့ရဘူးကျွန်တော်ခုထိသူတို့ 1 year plan လို့သူတို့ပြောထားတာရှိတယ်အဲ 1 year plan တော့တော့မှသူတို့လုပ်နေတာရှိတယ်လို့ကျွန်တော်တို့ပြောတာရှိတယ်အဲ 1 year plan ကနိုင်ငံတကာရဲ့တန်တမာနေနားလည်နိုင်တဲ့ပုံစံမျိုးနောက်တစ်ခုကနိုင်ငံတကာ UN Security Council ကိုကိုယ်တိုင်မှာဒီ planning ကိုချဖို့ရပြဒီလိုဒီလိုတွေကျွန်တော်တို့လမ်းထထားပါလို့ဆိုတော့သူတို့ဂါဂါနဲ့နာဆွေးထွေးဆွေးနွေးထားမှုရှိလားမရှိလားဆိုတော့ကျွန်တော်တို့မသိရဘူးအမေရိကန်နိုင်ငံကျတော့အမေရိကန်နိုင်ငံကြည့်ရတာမူဝါဒလုပ်တဲ့နိုင်ငံရေးမူဝါဒမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒလုပ်တဲ့လူတွေမသိရတဲ့ခါကျတော့ဒါတွေခဏခဏမေးရတယ်အဲဒီ NUG နဲ့ဟို opposition နေနဲ့နိုင်ငံရေးဘောင်ရှိသလားလမ်းရှိသလား road map ရှိသလားအဲ့တော့ဒါတွေကိုမလုပ်ဘူးဆိုလို့ရှိရင်ဟိုကနေပြီးတော့ဘာအတွက်ပေးရမှာမှမသိဘူးလို့ဖြစ်တဲ့ခါကျတော့သူတို့ထုတ်ထားတဲ့ NDA ကလမ်းပြထားပြီးသွားပြီဟုတ်လားသူတို့ဘယ်ကိုအဲ့နေရာမှာလမ်းပြတာရှင်းတယ် PDF ကိုကူညီမယ် EAO ကိုကူညီမယ် ERO ကိုကူညီမယ်ဟုတ်လား NUG ကို binding နဲ့ကျွန်တော်တွဲလို့ရှင်းတယ်လက်တွေ့ရလုပ်ငန်းရတွဲလို့ရှင်းတယ်ပြောထားပြီးသားဖြစ်တယ်အဲ့အရာတွေကိုဘာကြောင့်မထိုးဖောက်ကြတာလဲမထိုးဖောက်နိုင်တယ်လဲဆိုတော့ကျွန်တော်လည်းကောင်းကောင်းနားမလည်ဘူ
းဟုတ်ကဲ့အမေရိကန်နိုင်ငံ Carlton College နိုင်ငံတကာကြီးရတဲ့နိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ရဲ့ဆွေးနွေးချက်ဒုတိယပိုင်းကိုနောက်ပတ်ဒီချိန်မှာပဲဆက်လက်နှဆင်ကြအောင်ပါ ကျွန်တော်တို့မောင်သားမှာ
ဒါကတော့ဥတည်မောင်သားအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနောက်တော့တာဆင်ခဲ့ရတာပါ VOA ရဲ့တင်းငွေနေနေမနေ့ပတ်အတန်လွင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်ဆက်လက်ကြည့်ရှုဆောင်မြောနောက်တော့တာဆင်နိုင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုသံလွှင့်အစီအစဉ်တွေကတော့လိုင်းတုံမီတာ25 kHz 10.33 ညလိုင်းတုံမီတာ40 kHz 9.33 ညလိုင်းတုံမီတာ58 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပါမယ်တရုတ်အမေရိကန်တင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်အနီးကျူးပါနိုင်ငံမှာတရုတ်ထောင်လိုင်းရေးစခန်းဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စအပါအဝင်တရုတ်အမေရိကန်ဆက်ဆံရေးဒါ့အပြင်ဂျပန်ဖိလစ်ပိုင်အမေရိကန်ကမ်းခြေဆောင်တပ်တွေပူးတွဲစစ်ရေးလေ့ကျင့်တဲ့အကြောင်းစတာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးပြောပြပါမယ်တရုတ်နဲ့အမေရိကန်အကြားတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်အနည်းကကျူဘာကျွန်းနိုင်ငံမှာတရုတ်ထောင်လိုင်းရေးစခန်းဖွင့်ဖို့ကျူဘာကဖွင့်ပြလိုက်တဲ့ဆိုတဲ့သတင်းကိုကမ္ဘာကျော်သောစထရီဂျာနယ်သတင်းစာကြီးကအမေရိကန်ထောင်လိုင်းရေးနဲ့နှိစက်တဲ့သတင်းရပ်ကွက်ကိုကိုးကားပြီးဂျွန်လ၈ရက်ကြာသပတေးနေ့မှာရေးသားဖော်ပြလိုက်ပါတယ်။ကျူဘာမှာတရုတ်က Electronic TV Tropping Electronic နည်းပညာနဲ့ဂျားပြတ်ကိုးပြီးနားထောင်နိုင်တဲ့ထောင်လိုင်းရေးစခန်းကိုတည်ဆောက်မှာဖြစ်တယ်လို့ဖော်ပြထားပြီးအမေရိကန်တောင်ပိုင်းမိုင်တရာဝန်းကျင်အတွင်ဆက်သွယ်ရေးအချက်အလက်တွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်စစ်ပတ်ဆိုင်ရာ electronic ဆက်သွယ်ရေးနဲ့တင်ပေါ်တော်လာမှုတွေကိုထိန်းချုပ်တဲ့သတင်းအချက်အလက်တွေကိုလည်းထောက်လန်းနိုင်မှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။ကျူဘာနဲ့မြန်မာချင်းဆိုင် Florida ပြည်နယ်မှာ American စစ်ဌာနချုပ်စခန်းတစ်ခုရှိသလိုမြောက် Carolina မှာလည်း American အကြီးဆုံးရေတပ်စခန်းရှိပါတယ်။ American Key West ကျွန်းမြို့နဲ့ကျူဘာအကြာရေလက်ကြားဟာမိုင်းတရာပဲဝေးပါတယ်ဒီသတင်းကိုအမေရိကန်ပင်တကွန်စစ်ဌာနချုပ်ကအတိမပြုသလိုသမ္မတဘိုင်ဒင်အစိုးရမျိုးသားလုံခြုံရေးဌာနပြောခွင့်ရှိသူဂျွန်ကာဘီကလည်းညင်းဆိုပါတယ်ဒါပေမဲ့တရုတ်နဲ့ကျူဘာဆက်ဆံရေးကိုအလွန်စိုးရိမ်မိတယ်လို့တော့သူကပြောဆိုခဲ့ပါတယ်တရုတ်နဲ့ကျူဘာအစိုးရတွေကလည်းဒီသတင်းဟာမဟုတ်မမှန်ဘူးလို့ညင်းဆိုပါတယ်ဒါပေမဲ့အမေရိကန်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမတ်ဝန်နာနဲ့ဒူအိုကတာမက်ခရိုရူဘီယိုတို့ကတော့အလွန်စိုးရိမ်မိကြောင်းနဲ့အမေရိကန်ရဲ့လုံခြုံရေးနဲ့အချုပ်အခြာကိုကာကွယ်ဖို့တမရဘိုင်ဒင်အစိုးရကိုတိုက်တွန်းပါတယ်။ဒါ့အပြင်ကမ္ဘာကျော်သတင်းဌာနကြီးတွေဖြစ်တဲ့ CNN, CBS, New York Times တို့ကတော့သူတို့နဲ့ဆက်နွယ်တဲ့ထောက်လှမ်းရေးသတင်းရပ်ကွက်တွေကိုကိုးကားပြီးဒီသတင်းကိုတောက်ကြနေမှာထပ်မံဖော်ပြကြပါတယ်။အမေရိကန်ထောက်လှမ်းရေး CIA ကတော့မှတ်ချက်မပေးပါဘူး။ကျူဘာမှာတရုတ်ထောင်လိုင်းရေးစခန်းတကယ်ဖွင့်ခဲ့ရင်တရုတ်နဲ့အမေရိကန်အကြားအဓိကအပြောင်းအလဲတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်တက်ဆက်ပြည်နယ်တက္ကသိုလ် The Lyndon B. Johnson ကျောင်းကလက်ထောက်ပံ့ပိုးကဂျကနက်ရှန်ကာရန်ကတော့ပြောဆိုပါတယ
် It would change the rules of the game right meaning
အမေရိကန်နဲ့တရုတ်ပြန်ဆိုင်မှုမှာအပြောင်းအလဲတစ်ခုဖြစ်လာနိုင်ပါတယ်အမေရိကန်ကတရုတ်ရဲ့စီးရေးလှုပ်ရှားမှုအခြေအနေတွေကိုအချိန်ကြာမြင့်စွာထောင်လန်းနေနိုင်ခဲ့ပါတယ်။တရုတ်ထောင်လန်းရေးစခန်းတည်ဆောက်ခဲ့ရင်တရုတ်ရဲ့တံပြန်လှုပ်ဆောင်နိုင်တဲ့စွမ်းအားတိုးလာမှာဖြစ်ပါတယ်။အမေရိကန်အနေနဲ့တရုတ်ဟာပုံမှန်အားဖြင့်ဘာတွေလှုပ်ဆောင်နိုင်တယ်လဲဆိုတာကိုပြန်လည်သုံးသပ်ပြီးတရုတ်နဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်လှုပ်ဆောင်မလဲဆိုတာတွေကိုတွေ့ချက်ရမှာပါ
။ကျူဘာရေးဟာအရင်စစ်အေးခေတ်တုန်းကလည်းဖြစ်ခဲ့ဘူးပါတယ်။1962ခုနှစ်ကုလသမဂ္ဂအတွင်းမှုချုပ်ဥတန့်လက်ထက်မှာဆိုဗီယက်ယူနီယံကကျူဘာမှာနျူကလ িয়ার ဒုံးလက်နက်တွေချထားမယ်လို့စီစဉ်တဲ့အတွက်အမေရိကန်နဲ့စစ်ဖြစ်တော့မလို့ဖြစ်ခဲ့ပါတယ်။ အခုလဲတရုတ်ကကျူးပါမှာထောင်လိုင်းစခန်းဆောက်ခဲ့ရင်အခြေအနေတွေပိုတင်းမာသွားနိုင်ပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်ကျွန်းကိုကူညီပံ့ပိုးနေပြီးအမေရိကန်ရေတပ်တင်းမောတွေတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ရေလက်ကြားကိုလာရောက်တာကိုတရုတ်ကမကြိုက်ပါဘူးပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်စစ်ဖက်လေယာဉ်အနီးတရုတ်ဂျက်တိုက်လေယာဉ်တစ်စီးအနီးကပြန်တန်းခဲ့သလိုထိုင်ဝမ်ရေလက်ကြားမှာခုံမောင်းနေတဲ့အမေရိကန်ဖြတ်တင်းမောရှိကနေတရုတ်တိုက်ရင်ရင်ဒဇင်ကန့်လန့်ဖြတ်မောင်းနေကြပါတယ်အမေရိကန်ဘက်ကတော့ကန့်ကွက်ခဲ့ပါတယ်ဒါတွေဟာတရုတ်ရဲ့တင်းမာတဲ့သဘောထားကိုပေါ်ပြနေတာဖြစ်ပါတယ်ပြီးခဲ့တဲ့စင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာတော့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူကအမေရိကန်အနေနဲ့တရုတ်အနီးရေပြင်နဲ့ဝေဟင်မှာစီးရေးလှုပ်ရှားမှုတွေလုပ်တာကိုရပ်တန့်ဖို့တတိပေးပြောဆိုခဲ့ပါတယ်အမေရိကန်ဘက်ကလည်းတရုတ်ရဲ့ရန်လိုမှုတွေကိုရပ်တန့်ဖို့တတိပေးထားပါတယ်ခုလိုအချိန်မှာပဲအမေရိကန်ဖိလစ်ပိုင်နဲ့ဂျပန်တို့ကူးတွဲပြီးဇွန်လ6ရက်နေ့ကတောင်တရုတ်ပင်လယ်ပြင်အတွင်းပထမအဆုံးအချိန်ကမ်းခြေဆောင်တပ်တွေကူးတွဲစီရင်လင်းချင်းဖြစ်ပါတယ်အဓိကရည်ရွယ်ချက်ကိုဖိလစ်ပိုင်ကမ်းခြေဆောင်တပ်ပြောရေးဆိုခွင့်ရှိသူဂျွန်
The purpose of this maritime drill is to increase the interoperability.
တိုင်းနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေကြိုးမြင့်ဖို့နဲ့အနာဂတ်မှာတစုံတရာဖြစ်လာခဲ့ရင်တိုင်းနိုင်ငံနဲ့တိုင်းနိုင်ငံကူညီနိုင်ဖို့ပြင်ဆင်တာဖြစ်တယ်လို့ပြောဆိုသွားတာပါ။ဖိလစ်ပိုင်နဲ့အမေရိကန်အကြား1952ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အရတိုင်းနိုင်ငံအတိုက်ခိုက်ခံခဲ့ရရင်တိုင်းနိုင်ငံကကူညီဖို့သဘောတူထားပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့60ရာခိုင်နှုန်းလောက်ကိုတရုတ်ကဒူဘိုင်းလိုကြေကျော်ထားတဲ့အတွက်ဖိလစ်ပိုင်အပါအဝင်ဒေသတွင်းနိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားမှုဖြစ်နေပါတယ်။လာမယ့်စက်တင်ဘာလကျရင်အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားကဦးဆောင်ပေးအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပထမအဆုံးအကြိမ်အာဆီယံကူးတွဲစီရေးလေ့ကျင့်မှုပြုလုပ်မှာဖြစ်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားအငင်းပွားနေတဲ့မြောက်နက်တူနာပင်လယ်ပြင်အတွင်းမှာလည်းလေ့ကျင့်မှုတွေပြုလုပ်နိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လိုက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။တောင်သူလယ်သမားတွေအသုံးပြုဖို့လေယာသုံးစက်ပစ္စည်းတွေဝယ်ယူနိုင်ဖို့အတွက်မြမစိုက်ပျိုးရေးဘဏ်ကနေငွေချေးပေးမယ်လို့ပြောကြားခဲ့ပေမဲ့တိကျတဲ့အချက်အလက်တွေတော့မသိရသေးပါဘူးဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစည်းအတက်အကျတွေဘလို့ဖြစ်ခဲ့ပါသလဲဒီလိုအချက်အလက်တွေကိုလေယာစီးပွားသတင်းများအစီအစဉ်မှာ Farmer Time Media ကစူးစီးတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းနေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေမှာတောင်သူတွေလေယာသုံးဆက်ပစ္စည်းဝယ်ယူနိုင်မှုအတွက်မြန်မာစိုက်ပျိုးရေးဘဏ်ကငွေချေးပေးမယ်ဆိုတဲ့သတင်းနဲ့ဆက်ကြပါတယ်တောင်သူတွေအနေနဲ့လေယာသုံးဆက်ပစ္စည်းဝယ်ယူနိုင်မှုအတွက်ငွေကျပ်3,900ကနေ3,500အထိထုတ်ချေးပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကဇွန်လ2ရက်နေ့မှာထုတ်ပြန်ထားပါတယ်။ဝယ်ထုတ်ချေးပေးမယ်ပုံစံကတော့တောင်သူတူဦးကိုအများဆုံးကျပ်3,900အထိချေးမှာဖြစ်ပြီးအသင်းအဖွဲ့တောင်သူအစုအဖွဲ့အနေနဲ့လျှောက်ထားသူတွေကိုတော့အများဆုံးကျပ်3,500အထိချေးပေးသွားမှာဖြစ်ပါတယ်။လေယာသုံးဆက်ပစ္စည်းဝယ်ယူဖို့ငွေထုတ်ချေးမယ်ဆိုတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတောင်သူတွေဘက်ကစိတ်ဝင်စားမှုရှိပေမဲ့တိကျတဲ့အချက်လက်တွေမသိရတာကြောင့်အခက်အခဲဖြစ်နေရလို့တောင်သူတွေဘက်ကဆိုပါတယ်။ချင်းဝင်နဲ့ပတ်သက်လို့လေယာကကန့်တချက်ရှိမှရှိအပါအဝင်လိုအပ်တဲ့စာရွက်စာတမ်းအာမခံပစ္စည်းစတဲ့အချက်လက်တွေကိုစုံစမ်းနိုင်ဖို့မြမလေယာဖွံ့ဖြိုးရေးဘဏ်ထုတ်ပြန်ချက်မှာပါတဲ့ဖုန်းနံပါတ်ကိုဆက်သွယ်ပေးမယ်ဖုန်းလက်ခံဖြစ်ကြားလာတာမရှိဘူးလို့ဗကူးမျိုးနယ်ကတောင်သူဦးထွန်းစော်ကပြောပါတယ်မြမလေယာဖွံ့ဖြိုးရေးဘဏ်ကတော့တစ်နှစ်ကိုအတုံး900ခန့်လုံးနဲ့ချေးပေးမှာဖြစ်ပြီးချင်းဝင်ရယူလို့တဲ့တောင်သူတွေအနေနဲ့ဤဆက်ရာမြမလေယာဖွံ့ဖြိုးရေးဘဏ်ခရိုင်မြို့နယ်ဘဏ်ခွဲတွေနဲ့ဆက်သွယ်ပြီးချင်းဝင်ရဲ့အတွက်တင်သွင်းရမယ့်အာမခံနဲ့ချင်းဝင်ဆိုင်ရာစည်းကမ်းသတ်မှတ်ချက်ကိုမေးမြန်းလျှောက်ထားနိုင်တယ်လို့အတိပေးထားပါတယ်ဝယ်ယူရမယ်လေယာသုံးဆက်ပစ္စည်းတွေကထော်လာဂျီနဲ့လက်တုံးထုံဆက်တွေအတွက်ချင်းဝင်ကို၃နှစ်အရေးကြာစနစ်နဲ့ပြန်လည်ပေးသွင်းရမှာဖြစ်ပါတယ်။ကျန်တဲ့လေယာသုံးဆက်ပစ္စည်းကတော့၅နှစ်အရေးကြာစနစ်နဲ့ပေးဆက်ရမှာပါ။ လက်တလုံးမှာတော့မိုးစပါးဆိုက်ပျိုးဖို့အတွက်ဆိုက်ပျိုးစီချင်းွေတွေကိုတိုင်းနယ်ပြည်နယ်အသီးသီးမှာစတင်ထုတ်ချင်းနေပေမဲ့အရင်နဲ့မိုးစပါးဆိုက်ပျိုးစီချင်းွေပြန်လည်မပေးသွင်းရသေးတဲ့တောင်သူတွေကိုတော့ထုတ်မချေးပေးဘူးလို့ဆိုပါတယ်။
တရုတ်နဲ့ထိုင်းနိုင်ငံကိုထောဘက်တီတရားဝင်တင်ပို့နိုင်ဖို့ညှိနှိုင်းနေပါတယ်။မြန်မာထောဘက်တီကိုတရုတ်နဲ့ထိုင်းနိုင်ငံစည်းကွက်မှာလွန်နိုင်ငံအစိုးရကုန်သွယ်ရေးဌာနအချင်းချင်းစည်းကွက်ချိတ်ဆက်ရောင်းချနိုင်ဖို့အတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့မြန်မာနိုင်ငံထောဘက်တီတင်ပို့ရောက်ချသူများအတင်းကပြောပါတယ်။ လက်ရှိမှာမြန်မာနိုင်ငံကထွက်ရှိတဲ့ထောဘက်တီရဲ့90ရာခိုင်နှုန်းလောက်ကတရားမဝင်ရောက်ချနေရတာဖြစ်ပြီးတရားဝင်တင်ပို့နိုင်ဖို့ဆိုရင်အရေးအတွေးကောင်းမှုပြီးဓာတ်ပုံမှန်ကင်းစင်ကြောင်းစစ်ဆေးထောက်ခံချက်လက်မှတ်တွေလိုအပ်တယ်လို့ထောဘက်တီအသင်းရဲ့တာဝန်ရှိသူတဦးကပြောပါတယ်။တရားဝင်တင်ပို့ခွင့်ရမယ်ဆိုရင်ထောဘက်တီတကီလိုကိုဘတ်300ကနေဘတ်200အထိဈေးကောင်းရလာနိုင်တယ်လို့တုံတယ်တွေကတု
ကျွန်မအမေရိကန်နဲ့တရုတ်ပြန်ဆိုင်မှုမှာအပြောင်းလဲတစ်ခုဖြစ်လာနိုင်ပါတယ်အမေရိကန်မြန်မာနိုင်ငံလေးရာစိုက်ပျိုးနယ်စီးပွားရေးကဏ္ဍကတန်ချိန်တထောင်ခက်တရားမဝင်တင်ဖို့ခဲ့ပြီးတရားဝင်တင်ဖို့မှုအနေနဲ့မလေးရှားနိုင်ငံကိုလေးချောင်းကနေတန်ချိန် 900နဲ့ယူအေးနိုင်ငံကိုမကြီးသည့်တင်ပို့လိုတဲ့လုပ်ငန်းရှင်တွေကုမ္ပဏီတွေအနေနဲ့လိုအပ်တဲ့အချက်လက်တွေကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ရေးသားပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစားသုံးလူရေးရာဦးစီးဌာနကိုပေးပို့ရမှာဖြစ်ပါတယ်အဲဒီနောက်မကြီးသည့်တင်ပို့နိုင်ဖို့အတွက်အရေးသေးပိုင်းဈေးနှုန်းနဲ့တင်ပို့မှုနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုအစဉ်အဆက်ဆွေးနွေးမှုတွေလုပ်
နမူနာပါညာနဲ့စကားပြောဖို့ဟိုပါသေးတယ်မလွယ်သေးဘူးဘလိုအမျိုးကြည့်နေတာလည်းမသိဘူးကျောဆွဲလားသူ့ဘာလားဘလိုပါညာအဲ့လိုမသိတာဘူး
လက်တော်မှာတော့မြမမကြီးတီကိုထိုင်းနိုင်ငံတရုတ်ဘင်္ဂလားဒေ့ရှ်နိုင်ငံ BNN နိုင်ငံစတဲ့ပြပနိုင်ငံတချို့ကိုတင်ပို့နေပါတယ်ပြပကိုအဓိကတင်ပို့တာကအစစ်ပါမကြီးတီအတောင်လိုက်ဖြစ်ပြီးအစစ်ထုတ်ထားတဲ့မကြီးတီအသားပတ်တွေကတော့ပြည်တွင်းမှာပဲအဓိကအသုံးပြုကြပါတယ်ပြပနိုင်ငံတွေမှာတော့မကြီးတီကိုစားတောက်ကုန်လုပ်ငန်းတွေမှာအသုံးပြုကြတယ်လို့တိရစ္ဆာန်အစားဖြစ်လဲတုံးဆွဲကြတယ်လို့ဆိုပါတယ
်ဟိုတချို့တော့ဥမာဘောရာရဘောတော့ကြသူတို့ယူရတော့ကြတော့ဆင်နေပါယူရအဲ့လိုအဲ့လိုမျိုးဟိုအတွက်ဝယ်တာကြီးရှိတာပေါ့တော်တော်များများတော့တော်တော်များများတော့ဒီကဲဟိုကျွန်တော်တို့ဒီကဗီယက်နမ်တို့ကတော့လဲသွားတယ်ဟိုမြန်မာဟိုသူတို့ကတော့အကျော်ဆွဲပဲသွားတာများတယ်အကျော်ဆွဲဆိုတာကဒီအစီပါပေါ့အခွင့်မပါဘူးအကျော်ဆွဲထားတဲ့ဟာတောင့်တင်းသွားတာများတယ်ဟုတ်အဓိကတော့သူတို့ဟိုပေါ်တလေးစာအတွက်တော့နောက်လုပ်ငန်းသုံးပေါ်ကုန်ကြမ်းပေါ့သွားတယ်သွားတယ်အဲ့လိုတော့သွားတယ်ဟုတ်
လက်ရှိမှာလက်ဆက်ကုံတွေလမ်းကြောင်းနေရာနေတဆင်ပြပစည်းကွက်ကိုတင်ပို့နေတဲ့မြမမကြီးဒီအစိပ်ပါတထံကိုအရေးအသွေးလိုက်အမေရိကန်ဒေါ်လာ400ကနေ600ကျားဈေးရှိနေပါတယ်ပြည်တွင်းစည်းကွက်မှာတော့မကြီးဒီမှဲ့တွေဝင်ရောက်မှုများတဲ့အတွက်မကြီးဒီဈေးနှုန်းကျဆင်းနေပြီးရန်ကုန်ဘေးတောင်စည်းကွက်မှာအစိပ်ပါမကြီးဒီတပိတ်တာကို1400ကနေ1500ကျပ်အစိပ်ထုတ်ထားတဲ့မကြီးဒီတပိတ်တာကို1200ကျပ်ကနေ1500ကျပ်ပေါက်ဈေးရှိနေပါတယ်
အခုဆက်ပြီးမေလ31ရက်ကနေ09ရက်နေ့ထိဈေးကွက်တွင်အသက်ကြာနေနေဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ချင်ပဝယ်ယူမှုအားကောင်းပြီးလက်ကျက်နည်းလာတဲ့ခြင်းဟာပြီးခဲ့တဲ့တစ်ပတ်ကတပိတ်တာကို9500ကျပ်အထိအမြင့်ဆုံးဈေးရောက်ရှိခဲ့ပါတယ်။လက်တော်မှာတော့ဒေတာတချို့ကဂျင်းတွေဈေးကွက်ထဲကိုစတင်ဝင်ရောက်လာတာကြောင့်တပိတ်တာကို900ကျပ်ပြန်ကျဆင်းသွားပါတယ်။ဂျင်းများသောဖက်ရှိတဲ့ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာလက်ရှိဂျင်း6တပိတ်တာကို2800ကျပ်ဂျင်းအခက်ကြီးတပိတ်တာကို6900ကနေ9000ကျပ်ကြာစီနဲ့အယောင်းဝယ်ဖြစ်နေပါတယ်မြန်မာနိုင်ငံမှာဂျင်းစိမ့်နဲ့ဂျင်း6မျိုးရှိပြီးပင်လယ်ရေကြောင်းနဲ့နက်ဆက်ဒေတာတွေကနေထိုင်းဘင်္ဂလားဒေ့ရှ်တရုတ်ပီရီလင်္ကာနဲ့အိန္ဒိယနိုင်ငံတို့ကိုတင်ပို့ရောင်းချနေပါတယ်
ညမနှစ်တကူတချံကာလနောက်ပိုင်းထောက်လျှောက်တိုးတက်လာခဲ့တဲ့ပြည်ရင်းစံစည်းတွေကအခုတစ်ဖက်မှာလဲရှေ့ဘောပေါ်ဆန်းအပါအဝင်စံတချို့ဈေးနှုန်းငယ်ထပ်ပြီးမြင့်တက်လာပါတယ်စံမကုန်စည်တိုင်းဝါရဲရဲ၄ဆင့်စံစည်းထုတ်ပြန်ကြရရှေ့ဘောပေါ်ဆန်းတအိတ်ကိုလက်ရှိ900000ငါးလုံးကနေ တိုင်းကို600000ကျပ်ကနေ9000000ကျပ်ပေါင်းသိရှိပြီး1000000ကနေ1000000ကျပ်အထိဈေးမြင့်တက်လာပါတယ်။မော်ချိုးဒေတာထွက်ပေါ်ဆန်းစံစည်းကတော့တိုင်းကို800000ကနေ800000ကျပ်ပေါင်းသိရှိပြီးကျပ်4000000နဲ့9000000ကျပ်ဈေးပြန်ကျဆင်းလာပါတယ်။လက်ရှိမှာပြပစံတင်မှုကလည်းပုံမှန်လာနေတဲ့ရောချမှုရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။
အိန္ဒိယဒီကပုဂံပဲတွေဖြစ်တဲ့ဘဲစင်ကုန်းနဲ့မက်ပဲဈေးကတော့ဆက်လက်မြင့်တက်နေပါတယ်။ပြင်သွင်းမှာရောအိန္ဒိယမှာပါအထွက်နှုန်းရောကြနေတာကြောင့်ဈေးကဆက်လက်အားကောင်းနေတာပါ။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာ ဇွန်လ6ရက်နေ့ကမက်ပဲFAUR စီတံတန်းကိုနှစ်ဆက်သုံးတိန်း1000ထောင်ကျပ်ပေါင်းစီရှိနေပြီးပဲစင်ကုန်နီကတပတ်အတွင်းတံတန်းကို3000လေးထောင်ကျပ်စီးထပ်မံမြင့်တက်လာပြီးမဲ့မက်ပဲကတော့1000ကျပ်စီးပြန်ကျဆင်းသွားပါတယ်။အောင်းလန်ကုန်စည်တိုင်းဈေးကွက်မှာတော့ဇွန်လ6ရက်နေ့ကမက်ပဲ20ပိတ်တောင်းဝင်းတအိတ်ကို900000လေးထောင်ကျပ်ပဲစင်ကုန်နီတအိတ်ကို3000ထောင်ကျပ်ပေါင်းစီဖြစ်ပေါ်နေပြီးတပတ်အ
ခုတင်ဆက်ပေးထားတဲ့တည်နေစိမ်းနှောင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။ကမ္ဘာပူချိန်မြင့်တက်ပြီးယာသီဥရုပုံမပူပြင်း6သိန်းလာရာကအဖြစ်များလာတဲ့သဘာဝဘေးဒဏ်တွေနှစ်ဆင်ပိုပြီးဆိုးဝါးပြင်းထန်လာနေချိန်မှာပဲကနေဒါနိုင်ငံကတော့ပူပြင်း6သိန်းလုံးနဲ့အတွက်စံချိန်တင်ပြင်းထန်တဲ့တော်မီကြီးနဲ့ရင်ဆိုင်နေရပါတယ်။တော်မီရီစီကမိဂိုငွေတွေကြောင့်ကနေဒါနဲ့အမေရိကန်အရှိတ်ဘက်ပြည်နယ်တွေတရားစင်ကြောလောက်မှာလေထုညဉ့်ညမ်းနေပြီးကျမ်းမာရေးသတိပေးချက်တွေလည်းထုတ်ပြန်ထားရပါတယ်။ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်တင်ပြထားပါတယ်။
ကနေဒါနိုင်ငံအနောက်ပိုင်းမှာတော်မီတွေနေစဉ်လောင်ကျွမ်းလေရှိပေမဲ့ဒီနေ့မှာတော့စံချိန်တင်အောင်ပြင်းထန်လာပါတယ်။တော်မီလောင်တက်တဲ့ရာသီအစမှာပဲအပြင်းထန်ဆုံးမီးပေးနဲ့ရင်ဆိုင်ရတာပါ။ဂျွန်လပထမပတ်ထဲမှာတင်ကနေဒါနိုင်ငံတွင်ကမြေအေက9တန်းခွဲလောက်မီးပေးတင်ခဲ့ရပြီပါပြီ။ဒီပမာဏဟာဆယ်နှစ်တာလောင်ကျွမ်းခဲ့တဲ့နှုန်းထက်15ဆပိုများတယ်လို့ပြည်ထောင်စုအစိုးရရဲ့အရေးပေါ်တုံ့ပြန်ရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဂျွန်လ9ရက်သတင်းစာရှင်းလင်းပွဲကနေပြည်သူတွေကိုအခုလိုပြောဆိုသွားပါတယ်
။ I want to recognize the air quality statements that have been issued by Environment Canada because of wildfire smoke. People across the country are being affected.
တောင်မီတန်ရဲ့တရောက်မှုကိုတနိုင်ငံလုံးရင်ဆိုင်နေရပါတယ်။အားနေတဲ့လူတွေပိုပြီးတော့ထိခိုက်နိုင်တဲ့အနေအထားတွေမြင်နေရပါတယ်။အပြင်မှာကျင်းပတဲ့ပွဲလမ်းတွေကိုလည်းရပ်ထားရပါတယ်။ကလေးတွေကိုလည်းအပြင်မထွက်ပဲအိမ်ထဲမှာပဲနားနေကြဖို့စီစဉ်ထားရပါတယ
်။တော်မီစီကမိခွန်းငွေတွေကြောင့်မြို့တော်အိုတာဝါမွန်ထရီယယ်နဲ့တော်ရွန်တိုရဲ့ကောင်းငင်ရမှာမှောင်မဲနေပြီးတော့လေထုအကြီးအသေးတိတိပေးချက်တွေထုတ်ပြန်ထားတာပါ။လက်ရှိတော်မီလောင်းတဲ့နေရာပေါင်း400ကျော်ရှိနေပြီးတော့နေရာပေါင်း150လောက်ကတော်မီတွေထိမရအောင်ဖြစ်လာသလိုနိုင်ငံအရှေ့ပိုင်း Greenback ပြည်နယ်မှာလည်းအခြေအနေအတော်ဆိုးနေပြီးတော့လမ်းမကြီးတွေပိတ်ထားရပြီးဆက်တွဲရေးတိုင်တွေမိကျိုးတွေပါနှီးပေးတင်မဲ့အနေထားရောက်နေတာပါ။ပုံမှန်မဟုတ်ပဲရာသီဥတုတွေပိုးပြီးတော့ပူပြင်း6တွေ့လာတဲ့အတွေ့မှတ်တမ်းစတင်ပြုစုခဲ့တဲ့အချိန်ကလေးကအဆိုးဝါးဆုံးအပြင်းထန်ဆုံးတော်မီကြီးလည်းဖြစ်ပါတယ်။မိသင့်နိုင်တဲ့အရသာပြည်သူထောင်ပေါင်းများစွာဘေးလွယာရှောင်တိမ်နေရပြီးစစ်ဖက်တပ်ဖွဲ့ဝင်တွေအပြင်နိုင်ငံတကာကမိသက်သမားတွေပါလာရောက်ကူညီငြိမ်းသက်နေရတာပါ။ကမ္ဘာအပူချိန်မြင့်တက်လာတဲ့အတွေ့ကနေဒါနိုင်ငံမှာလည်းလက်တလုံးနှစ်တွေအတွင်းဆိုးဝါးပြင်းထန်တဲ့ရာသီဥတုနဲ့ပိုးပြီးတော့ကြုံတွေ့လာရတာပါ။ပြီးခဲ့တဲ့မေလထက်မှာပဲနိုင်ငံအနောက်ပိုင်းဒေသမှာတော်မီစတင်လောင်ကျွမ်းခဲ့ပြီးတော့အရှေ့ပိုင်းပြည်နယ်တွေထိအရှိန်နဲ့ရောက်လာတာဖြစ်ပါတယ်။ကနေဒါနိုင်ငံတော်ဝါနေရအနှံ့လောင်ကျွမ်းနေတဲ့တော်မီတွေအချိန်မြင့်လာတဲ့အတွက်လဲဩစတြေးလျမက္ကဆီကိုနယူးဇီလန်တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုကရောက်လာတဲ့မိသက်သမားတထောင်ကျော်အပြင်ပြင်သစ်နိုင်ငံကမိသက်သမား100ကျော်ဝိုင်းလာရောက်ကူညီငြိမ်းသက်နေတာပါ
Norway nainga ya de uthu ne dabawa pawin chin tu de tana thana le du ne uthu ya de san ya taip ban pinya shin ne ga le Canada Tommy ga Mikko re ha Europa a shi bai nainga phit de Norway thi yaw la me lo le chu tin khan man ja ba de.
With the increasing temperatures due to the climate change, forest fires are likely to be more common.
Yadi udu chang lai la mu chang apu chain ni to la da ne a mya tommy de pomo a phin mya la bi pomo bi pyin tan la me pon shi ba de da chang aku lo a chein ni myo de shi anagat ma po a phin mya la me lo tin ba de dilo tommy de tait so la yin yadi udu a po chain de tae yaw mu shi la ba lein me
Atlanta is the Moldia and Tisanida, American Shijan, Kayuran Data, Aloma, Ledu Yi, Dreadri, Pichago, American Molly with that Tanaga, Topian, Kabare, Nanga Sheba, Mashide, Bamont, Pinegane, Town Carolina, Pinari Damaga, and now Leva, Pinari Pite, Ohio, and Kansas, Pinari Ti, Atheshu, Lanyan Saya, Jamaidri, Pichadri, Topian, Karaba, Ledu Yanida, Mikongureha, Jamaigo, Tika, and Elaudi, Nyapiani, Dole, American Pirangsu, Shijan, Amirima,
I do believe that events like this do have a climate link. And of course, the climate we know is changing. It's getting hotter.
Dilo Tommy Launaga, Udu Yadi, Pianle Mune Sassani, Lutano Amandege Yungjivare. General Miniare Yadi Udugale, Pianle Nidawa. Abu Jane Pumina, the Chote Darima, Mumiavi, the Chunia Majaro, Puvian Chaudui Laware. A good general in Sainiare, Ledu Nyam Huga, New Delhi, Mumbai, Jagadaga, Asano Shivare. Dilu Nanshin Piamawe, the Sanya Didaga Lurile, Drue Ledu Ji Dwego, Puyenbo, Trita Milamawa.
Tommy Long Joyaga Tolare, Miko Mune Sasapiro, Nalong Yoga Ne Lipiata Abawe, Gidureja de Samurile Nisin Tula Raba. Ledu Nyamune Sasapiro, Kanzare, with Naritama. Banna Yenjada, Ateshu Lanyang Sanya Yoga Rene, Nilone Yiviare Yayanale Paware. ကမ္ဘာ့ကျန်းမာရေးအဖွဲ့ဝီအက်ရှူရဲ့ခင်ခနန်တွေအရလေလူညညမှုနဲ့ဆက်ဆက်ပြီးတော့ကမ္ဘာတော်နှစ်စဉ်တည်ဆုံနေရတဲ့လူအရေကခုနှစ်တန်အထိရှိပါတယ်လေလူတွေဖလောင်အင်တန်ွယ်တွေတိတ်တဲလာပြီးတော့အပူချိန်မြင့်တက်လာတဲ့အတွက်ကမ္ဘာဒေသအတော်များများမှာတော်မီးတွေပုံမောင်လောင်ကျွမ်းလာဖြစ်တယ်လို့ဥတုရာသီဆိုင်ရာသိပ္ပံပညာရှင်တွေကထောက်ပြထားပါတယ်လက်တလုံးနဲ့အတွင်းမှာပဲဩစတြေးလျအင်
ဒီနေ့ငါတွေမှာပါဆိုဝါပြင်ထန်ပြီးတော့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တော်မီကြီးတွေနဲ့ရင်ဆိုင်ကြုံတွေ့ထားရပြီးဖြစ်ပါတယ်ကျွန်မနှောင်းလာပါဒါကတော့နားလောင်တင်ပြတဲ့ဥရုယာတွေနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ
ယူကရိန်းနိုင်ငံတောင်ပိုင်းမှာယူကရိန်းတပ်တွေကရုရှားတပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေခြင်းမှာပဲမြောက်ပိုင်းမှာရှိတဲ့ကီယက်မြို့တော်ကိုကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကြိုတင်ကြေညာမှာထားပဲရောက်လာပြီးတော့ယူကရိန်သမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်ကယူကရိန်နိုင်ငံကာဆန်တီတာကရေအားဖြည့်စစ်ဖြန့်ပြီးကမှာရေကာတာပြည့်စုံမှ
ေကိုပင်လယ်နက်ကနေတဆင့်ကမ္ဘာကိုတင်ပို့ဖို့အစီအစဉ်မှာရုရှားပူးပေါင်းပါဝင်ဖို့ကုလသမဂ္ဂနဲ့ရုရှားကတောက်ကြနေမှာစတင်ဆွေးနွေးနေကြပါပြီ။ဆူဒန်နိုင်ငံမှာတော့စစ်တပ်အကြီးအကဲဖာတာအယ်ဘဟန်နဲ့ပြိုင်မဲ့ဖြစ်တဲ့သူ့ရဲ့လက်ထောက်ဟောင်း RSF တပ်ဖွဲ့ခေါင်းဆောင်မဟာမက်ဟမ်ဒန်တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွက်24နာရီကြာအဖြစ်ခတ်ရက်စဲရေးကိုစနေနေ့မနေ့မှာစတင်လိုက်ပါပြီ။မီလာလည်းဆက်ဖြစ်တဲ့တိုက်ပွဲတွေအတွက်ပြစ်ခတ်ရရဲ့အချင်းချင်းညာပေမဲ့24နာရီမပြည့်ခင်ကျိုးပြက်ကုန်တာမို့အခုတချိန်နဲ့စောင့်ကြည့်နေကြပါတယ်။ထိုင်ဝမ်ကစနေနေ့မှာစီးရဲလေ့ကျင့်မှုတစ်ခုပြုလုပ်ခဲ့ပါတယ်။ဒီစီးရဲလေ့ကျင့်မှုမှာအကြမ်းဖက်သမားတွေရဲ့ပြန်ပေးဆွဲမှုကိုကယ်တင်တဲ့လေ့ကျင့်မှုလည်းပါဝင်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လွင်စီးရဲတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်ခင်ဗျာအတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဘက်ထရစ်ဒေဝါနဲ့ချာစတန်မော့ခ်တို့ဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်မြန်မာပြည်သူပြောင်းလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကဆောင်းလို့ကြပါပါ
This program has come.